Welcome to the Voice of America in Burmese.
ဒီအနေနဲ့အသွေးအသွေးကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တိုင်းရဲ့မေလ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ညောင်ဝဲအောင်ပါခင်ဗျာ။ဒီကနေ့နားဆင်ရမယ့်အစီအစဉ်လေးတဲမှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
် The conflict in Karen State it's dangerous for our team to be there. Two of our team are currentlyPinned down with a displaced community because of fighting, they can't leave.
ဆီယနာသိမ်းပြီးနောက်ဒိုင်းနာဒီသားတွေမှာဆစ်ချိန်မြင့်တက်လာနေသလိုအရေးပေါ်အကူအညီလိုအပ်ချက်တွေပုံမကြီးမားလာနေတဲ့အကြောင်းလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တာဝန်ရှိသူတို့ရဲ့ကိုယ်တိုင်ပြောပြချက်တွေကိုတင်ပြပေးသွားမှာဖြစ်ပါတယ်။တခါကိုဗစ်ကံရောဂါနဲ့ပတ်သက်လို့အမေရိကန်တက္ကသိုလ်ကျောင်းသားတွေရဲ့ပညာပေးရေးအစီအစဉ်ကံရောဂါကူးစက်မှုအခြေအနေဆိုးလာနေတဲ့အိန္ဒိယနိုင်ငံကိုအမေရိကန်ရောက်အိန္ဒိယຫນွေပွားတွေရဲ့စိုးရိမ်မှုစားတဲ့စိတ်ဝင်စားပွဲနိုင်ငံတကာသတင်းဆောင်ပါးတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကလူအခွင့်အရေးအခြေအနေတွေအကြောင်းပြင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နဲ့အတူစနေညဇဂဝိုင်းအစီအစဉ်ကိုလည်းတင်ဆက်ပေးအောင်မှာဖြစ်ပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ။
စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြုတ်ခွဲနေတဲ့ကြားကပဲမြန်မာနိုင်ငံတော်ဝန်ရန်ကုန်မန္တလေးအပအဝင်မြို့အတော်များများမှာစနေနေ့ကလည်းဆန္ဒပြခဲ့ကြပါလေ။တဝဲမှာတက္ကသိုလ်ကျောင်းသားတွေ၊ကျောင်းဆရာဆရာမတွေ၊အင်ဂျင်နီယာတွေပါတဲ့ဆန္ဒပြသူတွေကမနဲ့အာယုံမတက်ခင်မှာရောနေ့လယ်နဲ့ညနေဘက်တွေမှာပါစစ်တပ်နဲ့ရဲတွေကိုရှောင်ကွင်းဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကမြို့နယ်တချို့မှာစနေနေ့ကနှစ်ရက်တစ်ပြည့်တပိတ်ပျောက်ကြားတပိတ်တွေပြုလုပ်ခဲ့ကြတယ်လို့မန္တလေးမှာတော့ဆက်မှုစုပေါင်းတပိတ်အပြင်တန်ခတ်တမကတန်ခါတော်တွေကစုတောင်းမြစ်တာပို့တာခဲ့ကြပါလေ။ကလေးမြို့မှာတော့လူရာချီးပြီးပါဝင်တဲ့ပင်မတပိတ်စစ်ကြောင်းနဲ့ဆက်အာဏာသိမ်းမှုအဆုံးသတ်ရေးဒီမိုကရေစီရရှိရေးတောင်းဆိုခဲ့ကြတယ်လို့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံကြိုဆိုကြောင်းဒေါ်ဆန်းစုကြည်ဓာတ်ပုံနဲ့စာရန်တွေအလံတွေကိုကင်ဆောင်ပြီးခြိတက်ဆန္ဒပြခဲ့ကြတာပါမိုးကောင်းမှာမော်တော်ဆိုင်ကယ်တွေနဲ့ဆန္ဒပြခဲ့ကြတယ်လို့ရှမ်းပြည်နယ်တောင်ပိုင်းတောင်ကြီးမှာလည်းလူငယ်များဥဆောင်ပြီးအရှိမြို့ဘက်လမ်းမှာဆိုင်ကယ်တပိတ်ပြုလုပ်ခဲ့ကြပါတယ်ရှမ်းပြည်နယ်မူဆယ်မှာလည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြတာပါအခုလိုနိုင်ငံတော်ဆန္ဒပြတပိတ်တွေနေ့စဉ်လိုလိုတွေ့နေရခြင်းမှာပဲစစ်ကောင်စီရဲ့အကြောင်းတွေပြန်ပြီးဖွင့်မှုစ조사မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစနေနေ့ကစကိုင်းရှမ်းပြည်နယ်ပင်လောင်မော်လမြိုင်တနင်္လာရီတိုင်းရေကူးတို့မှာပြုလုပ်ခဲ့ကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ10ရက်နေ့အထိစစ်တပ်နဲ့ရဲကြောင့်တေဆုံးရသူပေါင်းက986ယောက်ရှိပြီလို့နိုင်ငံရေးအကြံသားများကူညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်ကရင်ပြည်နယ်ဖားပုံခဲမှာမြန်မာစစ်တပ်ရဲ့မတ်လ29ရက်လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးပျက်စီးမှုတွေနဲ့တောတောင်တွေထဲမှာအခုချိန်ထိဒေသခံတွေပုန်းအောင်နေရတာကို Free Burma Ranger အဖွဲ့ကနေလာဆန်းမှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုတောက်ကြံနေမှာထုတ်ပြန်လိုက်ပါတယ်။ဖားပုံခဲဒေပူနိုးရွာကိုမြန်မာစစ်တပ်က2ချိန်တိုင်တိုင်လေရင်နဲ့ဘုံးလာကျဲခဲ့တဲ့အတွက်တေဆုံးသူ3ယောက်နဲ့ဒဏ်ရာရသူ8ယောက်ရှိတဲ့အပြင်စာတင်ကြောင်းနဲ့နေတွေပျက်စီးခဲ့ရတာကိုရောအခုချိန်ထိတောတောင်တွေထဲမှာဒေသခံတွေပုံအောင်နေရတာကိုမှတ်တမ်းတင်ထားတာဖြစ်ပါတယ
် This is 3 May 2021 here in Luthaw Township Luthaw Papun District Karen State people are hiding up here in the mountains from Burma
2021 မေလ3ရက်နေ့မှာကရင်ပြည်နယ်မူထောင်းမြို့နယ်ကတောတောင်တွေထဲဒေသခံရွာသားတွေပုံအောင်နေရတယ်လို့ Free Burma Ranger အဖွဲ့ကပြောသွားတာပါထိုင်းမြန်မာနယ်စပ်ကနေ9မိုင်လောက်အကွာမှာတည်ရှိတဲ့ဒေပူနိုးရွာဟာရွန်းစလင်းချောင်းတစ်ပေးမှာတည်ရှိပြီးဒေသခံ9000လောက်ဟာအခုခါမှာတော့နေအိမ်တွေမှာမနေရဲပဲဝင်းကျန်တောတောင်တွေထဲမှာထွက်ပြေးပုန်းအောင်နေကြတာဖြစ်ပါတယ်။အရင်ကတိုက်ပွဲတွေကိုခဏခဏကြုံရပေမဲ့မြန်မာစစ်တပ်ကလေကြောင်းနဲ့မတိုက်ခိုက်တာအနည်း20လောက်ရှိခဲ့ပြီးမှအခုပြန်ပြီးတိုက်ခိုက်လာတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်။ဖာပုန်ခရင်တဲကမဲ့ရထမြန်မာစစ်ကောင်စီတပ်စခန်းတစ်ခုကို KNU တပ်မဟာ9က ဧပြီလ29ရက်နေ့မှာတင်ပိုက်လိုက်တဲ့တနေ့ထဲမှာပဲတန်လင်းမြေကန်းအနီးကကရင်ကြီးရွာတွေကိုစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်မှုတွေစတင်လုပ်ခဲ့တယ်လို့ KNU တပ်မဟာ9က VOA ကိုပြောကြားခဲ့ပါတယ်။တန်လင်းမြေကျန်းတလျှောက်ကကရင်ကြီးရွာတွေမှာလေးချောင်းအတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်တဲ့အတွက်တေဆုံးရသူအနည်းဆုံး20ရှိနေပြီး40လောက်ဒဏ်ရာရခဲ့တယ်လို့အိုးဝင်ဆန့်ခွာထွက်ပြေးရသူကလည်း3000ကျော်နေပြီလို့Free Burma Ranger အဖွဲ့ကပြောပါတယ်။အိန္ဒိယနိုင်ငံမှာစနေနေ့ကတရက်အတွင်း COVID-19 ကြောင့်တေဆုံးရသူ4000ကျော်နဲ့ဆန်ချိန်တင်သွားခဲ့တာကြောင့်တနင်္ဂနွေလုံးအတိုင်းတာနဲ့လော့ကဒေါင်းချကန့်သတ်မှုတွေမရှိတဲ့အိန္ဒိယမှာပြည်နယ်တာဝန်ရှိသူတွေကသူတို့ပြည်နယ်တွေအတွက်သူတို့ကိုယ်တိုင်တင်းကျပ်တဲ့လော့ကဒေါင်းချတားမြစ်မှုတွေကိုလှုပ်ဆောင်လာကြပါပြီ
။
ရောက်ရောက်ကူးစက်မှုတိုးလာနေတဲ့ပုံကလူတိုင်းကိုကူးစက်မဲ့အနေအထားတွေ့နေရကြောင်းနဲ့ COVID-19 တက်တဲ့လှိုင်းလာတဲ့အထိစောင့်မနေတဲ့အတွက်လိုအပ်တဲ့အရေးယူမှုတွေလုပ်မှဒီရောဂါကူးစက်မှုကိုတားဆီးနိုင်မှာဖြစ်ကြောင်း New Delhi မြို့တော် BLK ဆေးရုံကအသက်ရှူလမ်းကြောင်းဆရာဆရာဝန်ကြီးဒေါက်တာဆန်ဒီပ်နေရာကပြောသွားတာပါ။စနေနေ့မှာ24နာရီအတွင်းသေဆုံးရသူက4189ယောက်ဖြစ်သွားတဲ့အတွက်အခုဆိုဒီယောဂာနဲ့တေဆွန်ရသူဟာအိန္ဒိယမှာ2000ခွဲနေပါဖြစ်လာနေပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုဆိုင်ခံရသူကလည်းတရက်အတွင်းမှာပဲ4000ကျော်သွားတဲ့အတွက်အခုဆိုစုစုပေါင်းအခုဆိုင်ခံရသူက22သန်းနေပါဖြစ်လာနေတာပါ။ဆေးပညာရှင်တွေကတော့ကူးစက်သူနဲ့တေဆွန်ရသူအရေးအတွက်ဟာအစိုးရထုတ်ပြန်တဲ့စာရင်းထက်ပိုပြီးများနိုင်တယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံရဲ့ကားပစ္စည်းထုတ်လုပ်ရမှာနာမည်ကြီးတဲ့တမင်းနာရူပြည်နယ်မှာတော့မေလ10ရက်နေ့ကစပြီးသူတို့ပြည်နယ်ရင်းကကားပစ္စည်းစက်ရုံတွေကိုတစ်စိတစ်ပိုင်းပိတ်ထားရကနေလုံးဝလော့ကဒေါင်းလုပ်တော့မှာဖြစ်တယ်လို့အများပြည်သူအတွက်ပြေးဆွဲပေးနေတဲ့တယူပို့ဆောင်ရေးကဏ္ဍနဲ့အရက်သေးစားလက်ကရောင်းချမှုတွေကိုပါပိတ်ပင်ထားမှာဖြစ်ကြောင်းပြောပါတယ် Google Amazon နဲ့ Cisco ကုမ္ပဏီကြီးတွေအခြေဆက်ရာကာနာတကပြည်နယ်ကလည်းတောက်ကြံနဲ့ညံ့နေကြတဲ့ကအသွာလာလုံးဝပိတ်ပင်လိုက်တာပါအိန္ဒိယမှာကာကွယ်ဆေးအလုံးပေါင်း169သန်းကျော်ထိုးနှံပေးခဲ့ပြီးဖြစ်ပေမဲ့လူပေါင်းသန်း1400ကျော်ရှိတဲ့အိန္ဒိယမှာဆေးဘက်လက်အောင်နှလုံးထိုးနှံပေးသူဟာနှစ်ရာခိုင်နှုန်းပဲရှိနေသေးတာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒဏ်ဆော့ဆော့ဝါဝါခံစားနေရတဲ့အိန္ဒိယနိုင်ငံမှာဒီယောဂါအတွက် 2-DOC-D glucose လို့ခေါ်တဲ့ဆေးသစ်တစ်မျိုးကိုတောက်ကြံလေးကအရေးပေါ်သုံးဆွဲခွင့်ချထားပေးလိုက်ပါပြီ
။ Based on the successful phase 3 clinical trial DCGI
လူငယ်စမ်းသပ်ဆစ်ဆေးရမှာအောင်မြင်မှုရှိခဲ့တဲ့အတွက်အိန္ဒိယအစိုးရရဲ့အထွေထွေဆေးဝါးထိန်းချုပ်ရေးဆိုင်ရာ DCGI ဌာနကမေလပထမပတ်ထဲမှာပဲဒီဆေးကိုအရေးပေါ်သုံးဆွဲခွင့်ပြုလိုက်ပါတယ်။ဒါကြောင့်အခုဆိုကိုဗစ်လူနာတွေအတွက်ဈေးကွက်ထဲကိုတင်ပို့ဖို့လုပ်နေပါပြီလို့အိန္ဒိယအစိုးရကာကွယ်ရေးသုတေသနဆိုင်ရာနျူကလ িয়ার ဆေးပညာနဲ့သိပ္ပံပညာဆိုင်ရာဌာနကသုတေသနပညာရှင်အန်နက်နာရယန်ဘတ်ကပြောသွားတာပါလူနဲ့ဆန့်တက်မှုတွေအရဒီဆေးဟာဆေးရုံတက်နေရတဲ့ COVID လူနာတွေနလန်ထူလာစေဖို့အတွက်အထောက်ကူပေးတဲ့အပြင်အသက်ရှူဆက်အောက်ဆီဂျင်ဘူးပေါ်နှီးခိုနေရမှုညော့ပါအောင်လည်းလုပ်ပေးနိုင်တာတွေ့ရပါတယ်ဒီဆေးကိုအိန္ဒိယအစိုးရကာကွယ်ရေးသုတေသနဌာနနဲ့ဖွံ့ဖြိုးရေးအဖွဲ့နဲ့ Hyderabad အခြေစိုက် Dr. Reddy Dekwagan Company Limited တို့ပူးတွဲပြီးထုတ်လုပ်တာဖြစ်ပါတယ်အိန္ဒိယဟာကမ္ဘာမှာအကြီးဆုံးကာကွယ်ဆေးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပေမဲ့အခု COVID-19 တကြောပြန်ကူးစက်မှုဒဏ်ကြောင့်ဆေးထုတ်လုပ်မှုတွေမနိုင်မနှင်းဖြစ်နေရတာပါလူပေါင်းသန်း1400ကျော်ရှိတဲ့အိန္ဒိယမှာဆေးဘက်လက်အောင်နှစ်ကြိမ်ဆေးထိုးပြီးသူပေါင်းကနှစ်ရာခိုင်နှုန်းပဲရှိနေသေးတာဖြစ်ပါတယ်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 ဒိုင်းနိုမီတာ40 kHz 8.3 ဒိုင်းနိုမီတာ51 kHz 5.85 နဲ့ဒိုင်းနိုမီတာ190 kHz 15.5တို့ကနေထုတ်လည်ပေးနေပါရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ဒီနေ့သတင်းတွေမနက်ခင်းသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမင်းကလေးကျောင်းတစ်ခုအနီးစနေနေ့ကအင်အားဖြင့်ဘုံပေါက်ကွဲတာကြောင့်အနည်းဆုံးလူ30သေဆုံးပြီး50ကျော်ထဏ်ရာရပါတယ်။က ကာဘူးမြို့တော်ရဲ့ရှီယာမွတ်စလင်တွေအများစုနေထိုင်ရာ-e ပါချီရပ်ကွက်တွင်စနေနေ့ညနေပိုင်းဘုံးပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုဒဏ်သင့်သူတွေထဲမှာကျောင်းသားလူငယ်တွေအများစုဖြစ်ကြောင်းအာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရတာရစ်အေရီယန်ကပြောပါတယ်။တေဆုံးသူအရေအတွက်တိုးလာနိုင်တဲ့အကြောင်းလည်းပြောပါတယ်။ဒဏ်ရာရသူအနည်းဆုံး52ဦးဆေးရုံပို့ထားပါတယ်။ကျောင်းဆင်းချိန်မှာပေါက်ကွဲမှုဖြစ်ခဲ့ကြောင်းပေါက်ကွဲမှုတွင်မှဒဏ်ရာရခဲ့တဲ့ကျောင်းသူဇာရာကပြောပါတယ
်။
ကျောင်းဆင်းလို့တငယ်ချင်းဖြစ်သူနဲ့အတူကျောင်းကနေထွက်လာချိန်မှာရုတ်တရက်ပေါက်ကွဲခဲ့တာပါတဲ့။နောက်10မိနစ်လောက်အကြာမှာမိနစ်ပိုင်းမဲ့ချပြီးနှစ်ချိန်ဆက်တိုက်ပေါက်ကွဲခဲ့တဲ့အကြောင်းသူကပြောပါတယ်။အစိုးရဘက်ကလုံခြုံရေးကောင်းကောင်းမဆောင်ရွက်နိုင်တဲ့အပေါ်ဆိတ်ဆိုးနေကြတဲ့ရက်ွက်ထဲကလူတွေကအရေးပေါ်ကားတွေကိုပါတိုက်ခတ်ရန်မူကြတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလည်းအဟန့်အတာဖြစ်ခဲ့ရာကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။အသေးကံဘုံခွဲသမားကတိုက်ခိုက်ခဲ့တာလားဒါမှမဟုတ်လေထောင်ထားတဲ့ဘုံပေါက်ကွဲတာလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်အဖွဲ့လက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။အာဖဂန်ရဲသားတွေအပေါ်တိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကရှုတ်ချကြောင်းပြောဆိုထားတဲ့တာလီဘန်ပြောခွင့်ရကတော့အခုတိုက်ခိုက်မှုမှာသူတို့ပတ်သက်မှုမရှိဘူးလို့ပြောပါတယ်။တိုက်ခိုက်မှုဟာရက်စက်ကြမ်းကြုတ်ပြီးရွံရှာဆက်ဆုပ်ဖွဲ့ဖြစ်ကြောင်းအာဖဂန်ဆိုင်ရာကုလသမဂ္ဂယုံကပြောဆိုရှုတ်ချထားတယ်လို့အာဖဂန်ဆိုင်ရာအမေရိကန်ယာယီတပ်အမတ်ကြီးရော့စ်ဝီလ်စင်ကလည်းစနေနေ့ကအချင်းဖက်ဝါဒဆွဲတိုက်ခိုက်မှုဟာဆက်ဆုပ်ဖွဲ့လုပ်ရက်အဖြစ်ရှုတ်ချထားပါတယ်ရှင်။အမေရိကန်အရှိဘက်ကံယူရန်ဒေတာတစ်ခုလုံးရဲ့ထက်ဝက်နီးပါးကိုလောင်စာဆီထောက်ပံ့နေတဲ့အဓိကရေနံပိုက်လိုင်းကြီးကိုစီမံခန့်ခွဲတဲ့ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးစိုက်ဘာတိုက်ခိုက်ခံရပြီးတဲ့နောက်လုပ်ငန်းကွန်ရက်ကြီးတစ်ခုလုံးပိတ်ထားရပါတယ်။ငွေညစ်တဲ့ ransomware နဲ့တိုက်ခိုက်ခံရတာဖြစ်ကြောင်းသတင်းရှင်းပြတွေကပြောပါတယ်။အမေရိကန်တောင်ပိုင်းပင်လယ်ကွေ့ကရေနံချက်စက်ရုံတွေနဲ့နိုင်ငံအရှိတောင်ပိုင်းတလွှကိုချိတ်ဆက်ထားတဲ့မိုင်9500အရှိပိုက်လိုင်းတွေကတဆင့်ဒက်စီဒီဇယ်လေယာဉ်သုံးအပါအဝင်တခြားလောင်စာဆီစီပေပါပေါင်းတရက်ကို 2.5 တန်းလောက်ကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးကပို့ဆောင်ပေးနေတာပါ။တိုက်ခိုက်ခံရတာကိုတောက်ချန်နေကသိရှိခဲ့ပြီးတဲ့နောက်တိုက်ခိုက်ချင်းချောက်မှုကိုထိန်းချုပ်နိုင်ရေးအတွက်စနစ်ကြီးတစ်ခုလုံးကိုပိတ်ခဲ့တဲ့အကြောင်းကိုလိုနီယယ်ပိုက်လိုင်းလုပ်ငန်းကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။ဒီဆောင်ရွက်ချက်ကြောင့်လုပ်ငန်းလည်ပတ်မှုယာယီရပ်ဆိုင်းခဲ့တယ်လို့ IT စနစ်မှာလည်းထိခိုက်သက်ရောက်မှုရှိကြောင်းကုမ္ပဏီကပြောပါတယ်။အစိုးရဘက်ကလည်းစပြီးတော့စုံစမ်းစစ်ဆေးနေပါတယ်။ထိတ်တန့်ကျွမ်းကျင်အစီရှိစိုက်ဘာရာဇဝတ်အဖွဲ့ကဟက်ကာတွေဖြစ်နိုင်ကြောင်းအမေရိကန်အစိုးရအရာရှိဟောင်းတဦးနဲ့လုပ်ငန်းကြီးရဲ့သတင်းရှင်းပြနှစ်ဦးကပြောပါတယ်။စိုက်ဘာတိုက်ခိုက်မှုကို Dark Site ဆိုတဲ့အဖွဲ့ကလုပ်ခဲ့သလားဆိုတာကိုစုံစမ်းစစ်ဆေးရမှုတွေစစ်ဆေးနေကြောင်းအမေရိကန်အစိုးရအရာရှိဟောင်းကပြောပါတယ်။ Dark Site အဖွဲ့ဟာအရင်ဆိုပြီးကနိုင်ငံဟောင်းတွေကိုရှောင်ပြီးတခြားသူတွေထံကို ransomware ပို့လွှင့်ငွေညစ်နေတာပါ။ransomware ဆိုတာကတော့ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်လိုက်ပြီးသူတို့တောင်းတဲ့ပိုက်ဆံပေးမှကွန်ပျူတာဖိုင်တွေကိုပြန်ဖွင့်ပေးတဲ့မာဝါတစ်မျိုးဖြစ်ပါတယ်။အမေရိကန်ပို့ဆောင်ဆက်သွယ်ရေးလုံခြုံရေးဆိုင်ရာဌာနကတခြားဌာနတွေနဲ့ပူးပေါင်းပြီးဒီကိစ္စကိုဆောင်ရွက်နေတဲ့အကြောင်း Reuters ကိုပြောပါတယ်။ရေနံပိုက်လိုင်းကိုဘယ်လောက်ကြာကြာပိတ်ထားမလဲဆိုတာအပါအဝင်တခြားအသေးစိတ်တွေကတော့ကိုလိုနီယယ်လုပ်ငန်းကြီးဘက်ကမထုတ်ပြန်သေးပါဘူးရှင်။တရုတ်နိုင်ငံရှင်ကျန်းကဝီဂါမွတ်စလင်တွေနဲ့တခြားလူနည်းစုတွေကိုဖိနှိပ်မှုအရေးနဲ့ပတ်သက်ပြီးဂျာမနီအမေရိကန်နဲ့ဗြိတိန်တို့ကဒီသတင်းပါအတွင်းကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမတက်ရောက်ဖို့တရုတ်ကတိုက်တွန်းတဲ့စာကိုပြီးခဲ့တဲ့တောက်ချန်နေ့မှာ Reuters ကရရှိထားပါတယ်။ရှင်ကျန်းဒေသရင်းက Tak အနွယ်ဝင်တွေရဲ့လူ့အခွင့်အရေးမြင့်တင်ပံ့ပိုးနိုင်ရေးကုလသမဂ္ဂလုပ်ငန်းစဉ်အဖွဲ့ဝင်နိုင်ငံတွေနဲ့အရက်ဖွဲ့အဖွဲ့အစည်းတွေဘလို့ပုံစံဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးဖို့ရည်ရွယ်ထားကြတာပါနိုင်ငံရေးရည်ရွယ်ချက်နဲ့ဆောင်ရွက်ချက်ဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ကစာထဲမှာရေးထားပြီးကြာသပတေးနေ့နေဆွဲနဲ့ထုတ်ပြန်တဲ့အဲ့ဒီစာထဲမှာတရုတ်ဆန့်ကျင်ရေးအခမ်းအနားကိုတက်ရောက်ပါဝင်တာမဟုတ်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပန်ကြားထားတာပါဩစတြေးလျ၊ကနေဒါနဲ့တခြားဥရောပနိုင်ငံတွေလည်းပါဝင်တဲ့အခမ်းအနားစီစဉ်သူတွေဟာရှင်ကျန်းဒေသအရေးလိုတရုတ်ရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ရေးပွဲပြားစူပူမှုတွေကိုဖန်တီးရေးတရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖျက်ဆီးရေးအတွက်လူ့ခွင့်ရေးကိစ္စကိုနိုင်ငံရေးလက်နက်တပွဲအသုံးပြုနေတယ်လို့လည်းတရုတ်ကဆွဆွဲပါတယ်ဒီလိုရေးသားထားတဲ့ဘေးစာကိုရောနောက်ဒီဆွေးနွေးပွဲကိုစန့်ကျင်တဲ့အကြောင်းကိုရောကုလသမဂ္ဂဆိုင်ရာတရုတ်ကိုယ်စားလှယ်အဖွဲ့ကအတည်ပြုပါတယ် လာမယ့်ပုံထုံးနေ့မှာအွန်လိုင်းကကျင်းပမယ်ကုလသမဂ္ဂစည်းဝေးပွဲမှာအမေရိကန်၊ဂျာမနီ၊ဗြိတိန်တန်အမတ်ကြီးတွေမိန့်ခွန်းပြောမှာဖြစ်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ညွှန်ကြားမှု Ken Ruth နဲ့နိုင်ငံတကာအခွင့်အရေးလှုံ့ဆော်မှုအဖွဲ့ Amnesty International ရဲ့အတွင်းရေးမှူး Ek နဲ့ Kela Mat တို့လည်းဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်ရှင်ကျန်းဒေသအာဏာပိုင်တွေကဝီဂါဒီကိုထိမ့်သိမ့်ရေးစခန်းတွေမှာထိမ့်သိမ့်နှိပ်စက်နေတယ်လို့အနောက်နိုင်ငံတွေနဲ့အခွင့်အရေးအဖွဲ့တွေကဆွဆွဲထားပြီးတရုတ်ဘက်ကတော့ငြင်းဆိုပါတယ်။ဒီစခန်းတွေဟာဘာသာရေးအရာအစွန်းရောက်ဝါဒီဖြစ်မသွားစေရည်အတွက်အတမွေးဝမ်းကြောင်းသင်တန်းတွေနဲ့ဆောင်ရွက်ပေးနေတာသာဖြစ်တယ်လို့တရုတ်ကပြောဆိုထားတာဖြစ်ပါတယ်ရှင်။မွတ်စလင်တို့ရဲ့ဤပွဲတော်အလတ်ရဲ့အတွင်ကိုဗစ် -19 ကူးစက်မှုတိုးမလာရေးအတွက်ပါကစ္စတန်နိုင်ငံမှာစနေနေ့ကစလို့ကိုရဲ့ကြအတော့လာတက်မြင့်ကန့်တက်လိုက်တာကြောင့်ခီးသွွားလာရင်နဲ့ခီးသွွားဒေတာတွေအပေါ်မှာထိခိုက်တက်ရောက်နေပါတယ်။ပါကစ္စတန်မှာတတိယအကြိမ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ရင်ဆိုင်နေရသလိုအိန္ဒိယနဲ့နယ်စပ်တခြားမှာလည်းကိုရိုနာကပ်ဘေးအရေးပိုပြီးတော့ဆိုးရိမ်နေကြတာတွေကြောင့်ပြီးခဲ့တဲ့နှစ်ကတလကြအတော့လာတက်မြင့်ကန့်တက်မှုနောက်ပိုင်းအတင်းကျပ်ဆုံးတက်မြင့်ချက်ကိုအစိုးရကချမှတ်လိုက်တာပါ။ဒေတာရင်းမှာမျိုးဗီဇာပြောင်းဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်အင်မတန်အန္တရာယ်များတဲ့အခြေအနေရဲ့လိုအပ်ချက်အရာအရေးယူဆောင်ရွက်တာဖြစ်တယ်လို့ COVID-19 ကပ်ဘေးရောဂါတုံ့ပြန်ကင်တွယ်ရေးဦးဆောင်သူစီမံရေးရာဝန်ကြီးအာဆတ်ဦးမာကတွစ်တက်လူမှုကွန်ရက်မှာရှင်းပါတယ်။ရမဒန်ဥပုသ်ကာလအပြီးဤပွဲတော်ကာလရောက်ရင်ပါကစ္စတန်နိုင်ငံတဝန်းခီးသွွားသူများပြီးတွမ်းလာလက်ပတ်စရာနေရာတွေမှာလည်းလူတွေပြည့်လေရှိပါတယ်။အတော်လာဖိတ်ပင်ကန့်သက်တာကြောင့်ဈေးရောက်မကောင်းတော့တဲ့အကြောင်းလဲဈေးတယ်ဆူတန်မီယာကပြောပါတယ
်ဘတ်နုဆာနန်ယာစတောဖာဆန်နုဆာနန်
ဆိုင်ကန်ခါကတွေပေးထားရပြီးဈေးပွဲတော်အတွင်းရောင်းဖို့ဝယ်ထားတဲ့ကုန်တွေလည်းမရောင်းရရင်ကောင်းတော့မှာမဟုတ်တာကြောင့်အကုန်ဆုံးရှုံးရပါတယ်လို့သူကပြောခဲ့တာပါအစ္စလာမဘတ်မြို့တော်နေဆာအီအာရှရပ်ကတော့အခုကန့်သက်ချက်ကြောင့်အကျိုးရှိစေမယ်လို့ယူဆတဲ့အကြောင်းပြောပါတယ်
I just came to the market to see whether everything is
အလုံးပိတ်သိမ်းထားသလားဆိုတာကိုသိချင်လို့ဈေးကိုလာကြည့်တာပါတဲ့လူတချို့နှာခေါင်းစီးမတက်တာကလွယ်ရင်အလုံးကစီကံလိုက်နာကြပါတယ်အခုအသွာလာတတ်မြက်ပိတ်ပင်မှုကြောင့်အကျိုးရှိစေမယ်လို့ယူဆတဲ့အကြောင်းသူကပြောခဲ့တာပါပြီးခဲ့တဲ့နှစ်အတွင်းတုန်းကတော့ပါကစ္စတန်မှာပွဲတော်တွေအပြီးသတင်းပတ်တွေအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိတိတသာတိုးလာခဲ့တာပါစီးပွားရေးလုပ်ငန်းတွေ၊ဟိုတယ်တွေ၊စားသောက်ဆိုင်တွေနဲ့ဈေးတွေ၊ပန်းခြံတွေကိုလည်းပိတ်ထားမှဖြစ်ပြီးပြည်နယ်တစ်ခုနဲ့တစ်ခုကူးတဲ့အများပြည်သူသေယူပို့ဆောင်ရေးလုပ်ငန်းတွေကိုရောမြို့ရင်းသေယူပို့ဆောင်ရေးလုပ်ငန်းတွေကိုလည်းဆိုင်းငံ့မှဖြစ်ပါတယ်။အစိုးရရဲ့အသွာလာတမ်းမြေကန့်သက်ချက်ကိုလိုက်နာစီရေးကြီးကြပ်ဆောင်ရွက်ဖို့စစ်တပ်ကိုလည်းတတ်ချထားပါတယ်ရှင်။တိုကျိုအိုလံပစ်အားကစားပွဲတွေကျင်းပမယ်အရေးဂျပန်ပြည်သူတွေကြားစိုးရိမ်လာနေကြပြီမဲ့လဲအားကစားပွဲတွေမကျင်းပနိုင်စရာအကြောင်းမတွေ့ရကြောင်းအိုလံပစ်ကော်မတီထိပ်တန်းတာဝန်ရှိသူဂျွန်ကိုတ်စ်ကမေလ၈ရက်စနေနေ့မှာပြောပါတယ်ဂျပန်နိုင်ငံမှာ COVID-19 ကပ်ဘေးရောဂါထိန်းချုပ်နိုင်ရေးကြိုးစားနေရတဲ့နိုင်ငံအရေးပေါ်အခြေအနေမျိုးမှာအိုလံပစ်အားကစားပွဲတွေကျင်းပနိုင်မယ့်အခြေအနေအပေါ်စိုးရိမ်နေကြတာပါကိုရိုနာကပ်ဘေးရောဂါကြောင့်တစ်နှစ်နောက်ဆုတ်ခဲ့ရပြီးဖြစ်တဲ့အိုလံပစ်ပွဲတော်တွေကိုစီစဉ်ထားတဲ့အတိုင်းကျင်းပနိုင်မယ်လို့ယုံကြည်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီထိပ်တန်းတာဝန်ရှိသူကိုတ်စ်ကပြောခဲ့တာဖြစ်ပါတယ
်။
လက်ရှိနေ့ထားမှာတော့အားကစားပွဲတွေစီစဉ်ထားတဲ့အတိုင်းကျင်းပနိုင်မှာပါလို့သူကပြောခဲ့တာပါ။ဆစ်ဒနီမှာကျင်းပတဲ့ Australia Olympic Committee နှစ်ပတ်လည်အစည်းအဝေးပြီးသတင်းထောက်တွေကိုအခုလိုပြောခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံမှာတော့အိုလံပစ်ပွဲတော်ဆက်လုပ်မယ့်အရေးအတိုက်အခံတွေပုံများလာနေပါတယ်။အိုလံပစ်အားကစားပွဲကိုဖျက်သိမ်းပေးဖို့လက်မှတ်ထိုးတောင်းဆိုသူ23,000ကျော်ရှိနေပါတယ်ရှင
်။ဒီနေ့ကိုဒေါက်ခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြခဲ့ကြတာပါ။VOA အမေရိကန်ဆိုင်ရဲ့တင်းနှင်းကနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်ပြီးသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာပါ။အခုအရင်ဆုံးတော့စီရေးပတိပခတွေကြောင့်တိုင်းသားဒေသတွေမှာအခုနောက်ဆုံးကြုံနေရတဲ့အခက်အခဲအခြေအနေတွေကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်တိုင်းသားဒေသတွေမှာလက်နက်ကင်ပတိပခတွေတိုးလာနေတာကြောင့်စစ်ရှောင်ဒုက္ခသည်တွေပိုပြီးများပြားလာနေသလိုအကူအညီလိုအပ်ချက်တွေကလည်းကြီးမားလာနေပါတယ်။တစ်ချိန်တည်းမှာပဲလေကြောင်းတိုက်ခိုက်မှုကိုပါဝင်စစ်တပ်ရဲ့ထိုးစစ်တွေကြောင့်အ အကူအညီပေးရေးလုပ်ငန်းတွေမှာပုံမခက်ခဲလာနေတယ်လို့ထိုင်းနိုင်ငံမှာအခြေဆိုင်ပြီးလူသားချင်းစာနာကူညီထောက်ပံ့ရေးလုပ်နေတဲ့ PRAD Bread NGO အဖွဲ့က VOA ကိုပြောပါတယ်။ Bread အဖွဲ့ရဲ့ဥက္ကဋ္ဌ Steve Gorman နဲ့ဆက်သွယ်မေးမြန်းထားတာကိုတင်ပြမှာပါ။ထိုင်းနိုင်ငံချင်းပိုင်အခြေဆိုင် PRAD Bread အဖွဲ့ဟာစေစုနေနဲ့ချီပြီးငကိုကလေးကမြန်မာနိုင်ငံတည်းတိုင်းသားဒေသတချို့မှာလူသားချင်းစာနာမှုဆိုင်ရာကူညီကယ်ဆယ်ရေးတွေလုပ်နေတာပါအထူးသဖြင့်တော့ကရင်ကချင်းရခိုင်နဲ့ရှမ်းပြည်နယ်တွေကစစ်ဆောင်ဒုက္ခသည်တွေကိုအဓိကအကူအညီပေးနေတာဖြစ်ပါတယ်ဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတိုင်းသားဒေသတွေအတွင်းထိုးစစ်တွေကြောင့်သူတို့ရဲ့ကူညီထောက်ပံ့ရေးလုပ်ငန်းတွေအခက်အခဲရင်ဆိုင်လာရတယ်လို့ Steve Gorman ကရှင်းပြပါတယ
် It's been difficultBecause of access, the border is much more difficult to cross. The conflict in Karen State, it's dangerous.
ဟုတ်ပါတယ်။အကူအညီပေးရေးလမ်းကြောင်းတွေမှာအခက်အခဲတွေကြုံနေရတာပါ။အခုဆိုရင်ကရင်ပြည်နယ်တွေကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုနောက်ပိုင်းထွက်ပြေးလာကြတဲ့ဒေသခံကရင်ရွာသားတွေနဲ့အတူကျွန်တော်တို့အဖွဲ့သားတွေလည်းအဲ့ဒီမှာပိတ်မိနေကြပါတယ်။ကျွန်တော်တို့အဖွဲ့ဝင်တွေကနေဆက်ပြတ်ကျော်ပြီးအကူအညီပေးနေရတာဆိုတော့အခုလိုစစ်ရေးပဋိပက္ခတွေကြုံနေရတဲ့ကရင်ပြည်နယ်မှာအကူအညီပေးလမ်းကြောင်းကပို့ပြီးတော့ခက်ခဲလာပါတယ်။ကျွန်တော်တို့အဖွဲ့ဝင်တွေအတွက်လည်းအနေရပိုရှိလာပါတယ်။ကချင်ပြည်နယ်ဘက်မှာဆိုရင်လည်းစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေပြီးအဲ့ဒီဒေသမှာရှိတဲ့ကျွန်တော်တို့အဖွဲ့သားတွေနဲ့နေစဉ်အဆက်အသွယ်ရဖို့ကြိုးစားနေပါတယ်။သူတို့ရဲ့ပြောဆိုချက်အရဆိုရင်အဲ့ဒီဒေသမှာအနေရဆက်ရှိနေစေဖြစ်ပါတယ်။အရင်ကဆိုရင်တရုတ်နယ်စပ်ကတဆင့်အကူအညီပေးရေးပစ္စည်းတွေကိုသွင်းနေရတယ်ဆိုပေမဲ့မြန်မာနိုင်ငံနယ်စပ်ဒေသစစ်ရေးပဋိပက္ခတွေကြောင့်ကိုဗစ်အခြေအနေကြောင့်ပါတရုတ်နယ်စပ်မှာလုံခြုံရေးတိုးချလာသလိုလုံခြုံရေးဗီဒီယိုကင်မရာတွေနဲ့စောင့်ကြည့်နေတာတွေပါရှိနေတဲ့အတွက်ကချင်ဒေသခံတွေကိုအထောက်ပံ့ပစ္စည်းပို့ဆောင်ရေးလမ်းကြောင်းကအရင်ကတက်ပိုချက်တဲသွားပါတယ်
။ထိုင်းနယ်စပ်ဒေသကိုထွက်ပြေးလာတဲ့ကရင်ပြည်နယ်တွေကစစ်ရှောင်ဒုက္ခသည်တောင်းကနန်းရှိနိုင်ကြောင်း Bread NGO အဖွဲ့ကခန့်မှန်းထားပါတယ်။ကိုဗစ်ကူးစက်မှုအခြေအနေတွေကြောင့်ထိုင်းအာဏာပိုင်တွေရဲ့ကန့်သတ်ချက်တွေကြောင့်ရောမြန်မာစစ်တပ်ကသူတို့လိုအပ်တဲ့စားရည်ခါတွေကိုထိုင်းနယ်စပ်မှာအများပြားလာရောက်ဝယ်ယူနေတဲ့အခြေအနေတွေကြောင့်ပါသူတို့ရဲ့ Bread NGO အဖွဲ့အနေနဲ့ကယ်ဆယ်ရေးပစ္စည်းပို့ဆောင်ရတဲ့အပိုင်းမှာအခက်အခဲတွေကြုံလာရတယ်လို့ Steve Gorman ကပြောပါတယ်။အခုဆိုရင်ရခိုင်ပြည်နယ်မှာလည်းဒုက္ခသည်စခန်းကလူတွေရောနောက်ထပ်တိုးလာတဲ့ဒုက္ခသည်တွေအထွတ်ပါ။ကူညီထောက်ပံ့မှုတွေပိုပြီးလိုအပ်လာနေတယ်လို့ Bread အဖွဲ့ဥက္ကဋ္ဌ Steve Gorman ကပြောပါတယ
်။ Now that the World Food Program is not able or prevented from delivering rice we have expanded our efforts by two times in order to help
စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ရခိုင်ပြည်နယ်စစ်တွေမျိုးတစ်ဝိုက်မှာရှိတဲ့ဒုက္ခသည်စခန်းတွေကမှတ်ပုတ်တင်ထားပြီးသားဒုက္ခသည်တွေကို WFP ကကမ္ဘာစံနှိက္ခာအစီအစဉ်အဖွဲ့ကစံပေးဝေထောက်ပံ့နေတာကိုအာဏာပိုင်တွေကတားမြစ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရပြီးတော့အရေးပေါ်အကူအညီထောက်ပံ့မှုတွေလိုအပ်နေပါတယ်။အရင်ကမှတ်ပုတ်တင်ထားတဲ့ပြည်တွင်းဒုက္ခသည်8000ဝန်းကျင်ရှိပေမဲ့နောက်ထပ်တိုးလာတဲ့စည်းမသွင်းရသေးတဲ့ဒုက္ခသည်9000ဝန်းကျင်လောက်ရှိပါတယ်။အဲဒီမှာရှိတဲ့ကျွန်တော်တို့လူတွေကဒေသခံအာဏာပိုင်တွေကိုလက်ထိုးပြီးတော့စာနယ်ဇင်းကတချို့ပေးပို့နိုင်အောင်စီစဉ်နေရတာဖြစ်ပြီးကျွန်တော်တို့အကူအညီပေးရတဲ့ဒုက္ခသည်အများစုကရိုဟင်ဂျာတွေဖြစ်ပါတယ်
။ဒါတွေကတော့ Bread အဖွဲ့လက်တလောရင်ဆိုင်နေရတဲ့အကူအညီပေးရေးလမ်းကြောင်းအခက်အခဲတွေပဲဖြစ်ပါတယ်။ရင်းညာဆိုတဲ့အသုံးအနှုန်းကိုမြန်မာအာဏာပိုင်တွေအခုထိအတိအမှတ်မပြုသေးပါဘူးမြန်မာနိုင်ငံတွင်ဆက်အာဏာသိမ်းမှုကြောင့်လူအခွင့်အရေးချိုးဖောက်မှုတွေကလည်းပိုတိုးလာနေတယ်လို့ Steve Gorman ကသုံးသပ်ပါတယ
် Take over of the military and of those more than 700 people you've got you know more than 40 of them are children and the tactics that they're using
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထဲမှာဆန္ဒပြသူတွေကိုနှိမ်နှင်းဖြိုခွဲမှုတွေမှာလူပေါင်း900ကျော်လောက်တိစုံရပြီဖြစ်တယ်လို့အဲ့ဒီမှာကလေးငယ်40ကျော်ပေါင်းနေတာကိုကြည့်ရင်မြန်မာစစ်တပ်ဟာတိုင်းရင်းသားဒေသတွေမှာအရင်ကတည်းကကျင့်သုံးလာခဲ့တဲ့အကြမ်းဖက်ပြင်းထန်မှုတွေအတိုင်းပဲလှုပ်ဆောင်နေတာကိုတွေ့ရမှာပါဒါရီယာဆေးရဆုံမြောက်တယ်လို့တိုင်းရင်းသားဒေသတွေမှာလည်းအလားတူဖြစ်နေပါတယ်ဒါကြောင့်စစ်တပ်ရဲ့လက်ရှိလုပ်ရက်တွေကိုရပ်တန့်မှုလိုပါတယ
် Bread NGO အဖွဲ့ဟာမြန်မာနိုင်ငံထဲမှာတရားဝင်မှတ်ပုံတင်ထားတဲ့အဖွဲ့တစ်ခုမဟုတ်ပေမဲ့မြန်မာနိုင်ငံထဲမှာဒီအဖွဲ့အတွက်အလွတ်လွတ်နေတဲ့မြန်မာနဲ့တိုင်းရင်းသားတွေရောနိုင်ငံသားတချို့ပါအယောက်60ဝန်းကျင်ရှိတယ်လို့ပြောပါတယ်။စီရေးပတိပကရှိတဲ့ဒေသတွေမှာအကူအညီပေးရလို့တဲ့အခါတရားဝင်မှတ်ပုံတင်ပြီးလုပ်ဖို့ကအခက်အခဲမျိုးစုံကြုံရလေးရှိတာကြောင့်ထိုင်းနိုင်ငံချင်းပိုင်မြို့မှာသာရုံးဆိုင်ပြီးမြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးရလုပ်ငန်းတွေကိုစီမံခန့်ခွဲနေတာဖြစ်တယ်လို့Bread NGO အဖွဲ့ကပြောပါတယ် ဒီဘက်ဟာမြန်မာနိုင်ငံတွင်အကူအညီပေးနေုံသာမကအခြားသောပြည်ပကဒေသကြီးတွေဖြစ်တဲ့ဆီးရီးယား၊အီရတ်၊ယေမင်၊လေဗနွန်၊ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာလည်းကူညီကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်ခင်ဗျာ။ဆက်လက်ပြီးနိုင်ငံတကာအဆောင်အမတွေကိုတင်ပြချင်ပါတယ်။ကိုဗစ်ကံရောဂါကာလအတွင်းအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်23ဦးကကျောင်းသားတွေဟာအရေးကြီးတဲ့သတင်းအချက်အလက်တွေရရှိရေးဥပပေါင်းလှုပ်ဆောင်နေကြပါတယ်။ကျောင်းသားသတင်းသမားတွေရဲ့သတင်းတွေကိုအွန်လိုင်းကနေ newswire အဖြစ်စူးစီးပြီးသတင်းအချက်အလက်တွေကိုတင်ဆက်ပေးနေတာပါ။ Mike O'Sullivan သတင်းပေးဖို့ထားတာကတော့ကိုငင်းချမ်းကပြောပြမှာဖြစ်ပါတယ်
။ကျောင်းသားကျောင်းသူစုစုပေါင်း 48,500 ရှိတာကြောင့် California ပြည်နယ်အစိုးရတက္ကသိုလ်စနစ်ဟာအမေရိကန်မှာအကြီးဆုံးဖြစ်ပါတယ်။ COVID ကပ်ရောဂါကြောင့်အတန်းတွေ online ကပြောင်းလဲတင်ကြားနေရတဲ့အချိန်မှာကျောင်းသားတွေအနေနဲ့ California ပြည်နယ်တက္ကသိုလ် CSU စနစ်ထဲကသတင်းတွေကိုသိကျင်ကြပါတယ်။Cal State Newswire တီထောင်သူ ADM McGolin က
Whether that
all the four windy ရဲ့သတင်းပဲဖြစ်ဖြစ်တက္ကသိုလ် deputy တွေချောင်းပဲဖြစ်ဖြစ်ချောင်းသားအဖွဲ့တွေချောင်းပဲဖြစ်ဖြစ်ချောင်းသားသတင်းသားတောင်စီကို online မှာဖတ်လို့ရပါမယ်ချောင်းစနစ်တစ်ခုလုံးကြီးတွေကဖြစ်ဖြစ်ဒီအကုန်လုံးသိဖို့တော့ခက်ခဲပါတယ
်သတင်းတွေအကုန်လုံးစူးစီးတင်ဆက်ပေးတဲ့နေရာတစ်ခုမရှိတာကြောင့်မို့လို့အခုလိုတက္ကသိုလ်ကသတင်းတွေအကုန်မျှဝေလို့ရမယ်နေရာတစ်ခုကိုဖန်တီးခဲ့တာပါလို့California Polytechnic ပြည်နယ်တက္ကသိုလ်နောက်ဆုံးနှစ်ကျောင်းသား ADM McGolin ကပြောပါရယ် Slack ဆိုတဲ့ internet စကားပြောလို့ရတဲ့နေရာမှာကျောင်းသားသတင်းသမားတွေတွေ့ဆုံကြပြီးတော့သတင်းတွေကို Substack ဆိုတဲ့နေရာမှာတင်ပြကြပါရယ်လက်တလောကျောင်းသားဝါယာသတင်းတွေမှာအာရှຫນွယ်ပွား American တွေလူမျိုးရေးခွဲခြားတိုက်ခိုက်ခံရတဲ့အကြောင်းတွေတင်ဆက်ကြပါရယ် San Francisco ပြည်နယ်တက္ကသိုလ် Golden Gate Express သတင်းစာကSamantha Lorega
Not everybody is in
စနားပြပွဲတွေဖြစ်နေတဲ့မြို့ကြီးတွေတိုင်းမှာကျောင်းသားတွေရှိတာတော့မဟုတ်ပါဘူး San Francisco မှာတော့အမြဲတကူကူရှိတတ်ပါတယ
် Los Angeles မြို့နာက Dominguez Hill Cal State တက္ကသိုလ်ကကျောင်းသားတွေကလည်းကျောင်းတွင်းနဲ့ကျောင်းပြင်ပသတင်းတွေကိုတင်ဆက်ကြပါတယ်ကျောင်းသတင်းစာ Bulletin ရဲ့ Editor ချုပ် Taylor Helms က
So a lot of our
ကျမတို့ပွင့်ပွင့်လင်းလင်းရေးထားတဲ့သတင်းကြီးတွေအများစုဟာလူမျိုးရေးခွဲခြားမှုတွေမလုပ်ဖို့ COVID စီကံပြောင်းလဲမှုတွေအကြောင်းနဲ့တက္ကသိုလ်တွေကအသည့်တည်ဆောက်မှုတွေအကြောင်းအပါအဝင်အွန်လိုင်းကတင်ကြားမှုတွေမှာတက္ကသိုလ်ကကျောင်းသားတွေကိုဘလို့ကူညီနေတယ်လဲဆိုတဲ့သတင်းတွေပါလို့ပြောသွားတာပါလူအများစိတ်ဝင်စားတဲ့သတင်းတွေကိုမျှဝေတာများပါတယ်လက်တလောဘွဲရခဲ့ပြီးကျောင်းသားသတင်းစာဘူလက်တင်ကိုဆက်ကူညီနေသေးတဲ့ကျောင်းသူဒက်စနီဂျက်ဆင်ကလည်းကွဲပြားတဲ့အမြင်တွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Don't hire me just
Black Lives Matter ဆန္ဒပြလှုပ်ရှားမှုတွေဖြစ်နေတဲ့အချိန်မှာလူမဲသတင်းတော့မရှိလို့ကျမကိုအလောက်ခန့်တာမျိုးမလုပ်စေချင်ပါဘူးလူမဲတွေရဲ့အမြင်ကိုသိကျင်တာမျိုးရဲတပ်ဖွဲ့တွေရဲ့ရက်ဆက်မှုလူမဲအဖြစ်ဖြတ်တန်းရတဲ့ဘဝအထွေထွေတွေသာမကတခြားအကြောင်းအရာတွေကိုပါသိကျင်ပါပါကျမကိုအလောက်ခန့်ပါလို့ပြောသွားတာပါကျောင်းသားတွေတင်ပြတဲ့သတင်းတွေဟာတခြားမှမရနိုင်ဘူးလို့အကြံပေးဆရာတဦးဖြစ်တဲ့ Gray Masker ကပြောပါတယ
် You're not going to see this LA Times တို့လို San Diego Union Tribune တို့လို Bakersfield California တို့လိုသတင်းစာတွေမှာဒီလိုအကြောင်းတွေတွေ့ရမှာမဟုတ်ပါဘူးကျွန်တော်တို့တင်ဆက်တဲ့မူရင်းအရေးအသားအကြောင်းအရာတွေကဘယ်နေရာမှမမရနိုင်ပါဘူ
းတက္ကသိုလ်တွေအားလုံးမှာသတင်းတင်ဆက်တဲ့လုပ်ငန်းစဉ်ကအတူတူပဲလို့ Madeline Amato လို့ကျောင်းသူသတင်းသမားတွေကထောက်ပြပါဗ
ျ Student journalist
ကျောင်းသားသတင်းသမားတွေကိုအထင်သေးတာတကယ်သတင်းတော့မဖြစ်သေးဘူးဆိုတဲ့ပုံမျိုးကြုံရပါတယ်ဒါပေမဲ့လည်းကျမတို့ကအဖြစ်အပျက်တွေအကြောင်းအရာတွေတူပေမဲ့လည်းမတူတာကကျမတို့တက္ကသိုလ်သတင်းတွေကိုအလေးထားပြီးဖော်ပြတာပါလို့ပြောသွားတာပါကာယောဂကာလအတွင်းကျောင်းသားကျောင်းသူတွေအနေနဲ့သတင်းတွေကိုသိရဖို့အတွက်လှုံ့ဆော်နေကြတာပါခင်ဗျာ
အခုတော့အပတ်စဉ်အစည်းအဝေးကိုအလှည့်ပေးချင်ပါတယ်အရင်ဦးဆုံးတော့မြန်မာနိုင်ငံရဲ့လူအခွင့်ရေးအခြေအနေတွေကိုတင်ဆက်ပေးနေကြတို့အတန်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းမှရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်ပတ်စဉ်ပေါက်ကက်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ရှိဝင်တွေကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Internet ဖြတ်တောက်ခံရမှုတွေကဘယ်လောက်ထိအကျိုးသက်ရောက်မှုတွေဖြစ်စေခဲ့ပြီးလဲဆိုတာကိုသိရဖို့ဒို့တန်ကစုံစမ်းခဲ့ပါတယ်။မြန်မာနေတဲ့သူရလွတ်လပ်တရားမျှတပြီးယုံကြည်ရတဲ့သတင်းအချက်အလက်ကိုရဖို့အခွင့်အရေးတွေနေပါနေပါပြီ။ရေးစင်ချုပ်သတင်းစာနဲ့ချာနယ်တွေကိုထုတ်ဝေခွင့်ပေးလိုက်တာချာနယ်သတင်းလက်လာချရပါတယ်ဒီဆောင်မကို Mo News Agency နဲ့ပူးပေါင်းတင်ဆက်ချတာဖြစ်ပါတယ်
ခုကအင်တာနက်သုံးမယ်ဆိုရင်ရေးကိုတွားနေရတယ်ခီးကလည်းဝေးတယ်ဝေးရောင်း Wi-Fi ကသုံးလို့အဆင်မပြေတော့ဘူးဘာဖြစ်လဲဆိုတော့ Wi-Fi တစ်ခုဆိုရင်လူ10ဦးပဲသုံးလို့ရတယ်အခုအဲ့လိုမဟုတ်ဘူးလူကအယောက်20 30လောက်ရှိတယ်ဆိုတော့အဆင်မပြေတော့ဘူးလေအဲ့လိုအခက်အခဲတွေရှိတယ
်အမည်မဖော်လို့တဲ့အင်္ဂလိပ်စာဆရာတဦးကပြောပြတာပါသူကမွန်ပြည်နယ်ရေးမြို့နယ်မိုင်20အကွာကရွာတရွာမှာနေထိုင်တဲ့သူဖြစ်ပါတယ်သူကမကြကနာဆိုသလိုအင်တာနက်အသုံးပြုဖို့အတွက်ရေမြို့ပေါ်ကိုသွားရပါတယ်။ရောအသွင်းမှနေထိုင်တဲ့လူတချို့တွေဟာလည်းမိသားစုနဲ့အဆက်အသွယ်ရအောင်အင်တာနက်ရှိတဲ့နေရာကိုသွားရအသုံးပြုရတယ်လို့ဆိုပါတယ်။ဒုဒန်နဲ့စကားပြောဖြစ်ခဲ့တဲ့ရေမြို့နဲ့မိုင်30ကျော်မှနေထိုင်သူမိပညာရှင်တဦးကလည်းသူ့အလို့အတွက်အင်တာနက်လိုနေတယ်လို့ပြောပါတယ်။
အဲ့တော့ညာကလုံးအလုံးနဲ့ဒီကလုံးကွာကနော်။ပုံကွာကြီးမကြီးကလုံးမိတဲ့အားလေ
။ဘလို့လို့ရတဲ့အားမြောက်ပေါ့နော်။အရင်ရောလို့ကိုလိုအပ်တဲ့အချိန်သုံးလို့မရဘူးလေ။အင်တာနက်သုံးရင်ရေးမျိုးထိသွားတာ။ပြီးတော့အင်တာနက်ကလည်း Fiverr ချိုးတက် Wi-Fi နဲ့မှသုံးရတာဆိုတော့အဲ့လိုအိမ်တွေမှာလိုက်တောင်းပြီးအင်တာနက်သုံးရတာပေါ့လေ
။ရေးမျိုးနယ်ဟာအစိုးရအလျက်စစ်မီးမရရှိသေးတဲ့မြို့နယ်တစ်ခုဖြစ်ပြီးတမြို့နယ်လုံးကကုမ္ပဏီကရောင်းချတဲ့မီးကိုသာမီးခိုပြီးအသုံးပြုကြရပါတယ်။အင်တာနက်သုံးဖို့ရွာကနေရေးမျိုးအထိတက်လာရတော့တချို့ရွာတွေဆိုလို့ရှိရင်မိုင်90ကျော်ခရီးကိုလာရတဲ့အတွက်ကြောင့်အဆင်မပြေမှုတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်။အဲ့လိုအသုံးပြုရမှလည်းတချို့တော့အိမ်တွေကအလွယ်တကူအသုံးပြုခွင့်ပေးပေမဲ့တချို့အိမ်ကလည်းအသုံးပြုခွင့်မပြုပါဘူး။အလို့ကိစ္စရှိတဲ့လူတွေကမဖြစ်မနေအင်တာနက်သုံးပြီးအလို့လို့ရတဲ့အတွက်ကြောင့်တရင်အနေနဲ့သိရှိရပေမဲ့ရွာတွေမှာနေထိုင်တဲ့လူတွေအများစုကတော့တရင်တွေကိုမသိရှိရတော့ပါဘူး။ဆေးအစုကအနာတိုင်းပြီးတဲ့ဖေဖော်ဝါရီလတရနေ့ကနေစပြီးတော့အင်တာနက်အသုံးပြုမှုတွေကိုကန့်တာခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကစပြီးတော့မနေ့တနင်္လာနေ့မနေ့9နာရီအထိ10နာရီကျန်အင်တာနက်လိုင်းကိုဖြတ်တောက်မှုတွေစတင်ခဲ့ပါတယ်။အဲ့လိုဖြတ်တောက်မှုဖြစ်စဉ်မှာလဲအော်ပရေတာတွေကအင်တာနက်လိုင်းဝန်ဆောင်မှုပေးသူတွေကဒီသူတွေကိုကြိုတင်အသိပေးထားတာမရှိခဲ့ပါဘူး။အဲ့ဒီနောက်မှာတော့ဖုန်းနဲ့အသုံးပြုတဲ့အင်တာနက်ဖြတ်တောက်မှုတွေအများပြည်သူသုံးတဲ့ Wi-Fi ဖြတ်တောက်မှုတွေwireless broadband ဖြတ်တောက်မှုတွေကိုတစ်စိပြီးတစ်စိပြုလုပ်ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရသူကတော့ mobile internet တွေကိုအသုံးပြုပြီးအပြတ်အမှောက်လုပ်ငန်းတွေကို online ကနေချိတ်ဆက်လုပ်ဆောင်နေကြလို့လက်တလောမှာပြန်ဖွင့်မေးဖို့မရှိသေးဘူးလို့ Mars 23ရက်နေ့ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပါတယ်။ပြည်သူတွေကတော့သတင်းစီးဆင်းမှုပြတ်တောက်အောင်လုပ်ပြီးစစ်ကောင်စီရဲ့ဝါဒဖြန့်သတင်းတွေကိုသာကြည့်စေဖို့ပြုလုပ်တယ်လို့ပြောဆိုနေကြပါတယ်။ဧပြီလ28ရက်နေ့ကတော့ fiber ချိုးတက် internet တွေကိုအချိန်တိုင်းသုံးလို့ရအောင်ပြန်ဖွင့်ပေးခဲ့ပါတယ်။ဒါကလည်း mobile internet ကိုသာအတိအကျအသုံးပြုနေတဲ့မြန်မာနိုင်ငံက fiber internet line ဆင်ထားတဲ့ပြည်သူအနည်းစုကသာအသုံးပြုခွင့်ရနေတာပါ။ fiber ချိုးတက် internet သုံးပြုလို့မရတဲ့တံဖြူစင်းမျိုးနယ်ကပြည်သူတဦးကတော့
အခုက Wi-Fi နဲ့ပဲသုံးလို့ရတော့မြို့ပေါ်မှာတော့အဆင်ပြေတယ်လေ။ကျွန်တော်တို့လိုရွာကလူတွေတော်တော့ဘာမှလုပ်လို့မရဘူး။သတင်းတွေလည်းကြည့်လို့မရဘူး။အင်တာနက်မရှိတော့ဘာသတင်းမှလည်းကြည့်လို့မရဘူးဆိုတော့တိုင်းပြည်ချင်းနေအမှန်တကယ်ဘယ်လိုရှိလဲဆိုတာလည်းအတိအကျမသိရောက်ပါတော့
။မွန်ပြည်နယ်မှာမြို့နယ်10ခုရှိပြီးတော့လူဦးရေရဲ့80ရာခိုင်နှုန်းကျော်ဟာမိုဘိုင်းဒေတာကိုအသုံးပြုကြပါတယ်။သူတို့ကတော့သတင်းအချက်အလက်ရယူတာတွေ၊စီးပွားရေးလုပ်ငန်းလုပ်ကင်တာတွေ၊သင်တန်းတက်ရောက်တာတွေ၊အလုပ်ကိစ္စလူတဦးနဲ့တဦးအချက်အဆက်လုပ်တာတွေရှိပါတယ်။အင်တာနက်ဖြတ်တောက်ပြီးတဲ့အချိန်ကစပြီးတော့အင်တာနက်သုံးစွဲမှုထဝက်ကျော်ရောက်ကြလာတယ်လို့အိုင်တီကျွမ်းကျင်သူတဦးကပြောပါတယ
်။ဘာနာမသိခင်တည်းကဆိုရင်မြန်မာတိုင်းနိုင်ငံလုံးအတိုင်းအတာနဲ့ဆို Facebook တောက်တူ28တန်းရှိတယ်။အာနာတိုင်းပြီးနောက်ပိုင်းမှာတော့12တန်းလောက်ပဲကျန်တော့တယ်ဆိုတော့အင်တာနက်မရတဲ့သူတွေထဝက်လောက်ရှိတယ်လို့ဆိုလို့ရတယ်ပေါ့လေ။ဒီနယ်နဲ့ဆိုဘယ်လောက်ရှိလဲဆိုတာအတိအကျဖော်ပြထားတာမရှိဘူး
။ Fiber ချိုးနဲ့ချိတ်ဆက်အသုံးပြုလို့ရတဲ့မြို့အနည်းငယ်သာရှိပြီးကျေးရွာတွေမှာတော့အင်တာနက်လုံးဝအသုံးပြုလို့မရတဲ့အနေအထားဖြစ်နေပါတယ်။အသုံးပြုလို့များတဲ့ mobile internet ကိုမေလပထမပတ်တွင်မှပြန်လည်အသုံးပြုလို့ရနေတယ်လို့ online အသုံးပြုသူအချင်းချင်းသတင်းဖလှယ်ရင်းကနေသိရှိလာရပါတယ်။ Facebook ကိုတော့ VPN ခံပြီးမှအသုံးပြုလို့ရပါတယ်။ဒါကြောင့်လူတိုင်းအရင်လိုအလွယ်တကူအသုံးပြုနိုင်ခြင်းမရှိသေးပါဘူး။အင်တာနက်မရှိတော့တဲ့အတွက်ကြောင့်ပြည်သူတွေသတင်းမှန်သိရှိဖို့အခွင့်အရေးဆုံးရှုံးလိုက်ရတဲ့အနေအထားရရှိနေပါတယ်။အခုလိုအခြေအနေမျိုးမှာပြည်သူတွေစီကိုသတင်းမှန်ရရှိဖို့အရေးကြီးတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့် အခုလိုအင်တာနက်လိုင်းတွေဖြတ်တောက်လိုက်တာဟာပြည်သူတွေကိုသတင်းအမှောင်ချလိုက်တယ်လို့ဖြစ်စေပါတယ်။သတင်းလျင်မြန်စွာမစိစစ်နိုင်တဲ့အတွက်ကြောင့်ကောလာဟလသတင်းတွေပုံမဝီတော့ပြန်လာပါတယ်။မော်လမြိုင်မျိုးပေါ်နေသူတူကတော့
အင်တာနက်မရှိတဲ့အတွက်ကြောင့်မို့တခုခုဆိုရင်ကောလာဟလပဲဖြစ်တတ်တယ်ပေါ့နော်။ဥပမာသတင်းတစ်ခုကြားရပြီဆိုရင်ပြောတဲ့သူကနှစ်ဆအပေါင်းစားလို့ပြောလိုက်တော့ဂျာနက်လူတွေကလည်းဘာမှမသိဘဲနဲ့လိုက်ကြောက်နေတာပဲ။သတင်းတစ်ခုကြားရရင်အမှားအမှန်မခွဲခြားတတ်တော့ပဲဖြစ်နေတတ်တယ်ဆိုတော့ရေရှည်မှမကောင်းဘူးလို့ကျွန်တော်မြင်တယ်။လူခွေးရဲနဲ့ကြည့်မယ်ဆိုရင်လည်းဒါဟာလူခွေးရဲချိုးဖောက်ခံနေရတယ်လို့ကျွန်တော်မြင်တယ်။
တရင်အချက်လက်တွေဖြောင့်ဝေပေးနေတဲ့အရင်မြစ်တွေပေါ်လဲတက်ရောက်မှုရှိနေပါတယ်။အရင်ကမွန်ပြည်နယ်မှာအခြေစိုက်ထုတ်ဝေနေကြတဲ့ကြာနယ်လေးဆောင်ရှိပေမဲ့အခုလက်ရှိမှာတော့မွန်ဘာသာနဲ့ထုတ်နေတဲ့စာဆောင်တွေသာထုတ်ဝေနိုင်ပါတော့တယ်။အဲ့ဒီကစားကလည်းရန်ကုန်မှာမာရှယ်လော့အမိတ်ထုတ်ထားတဲ့အတွက်ကြောင့်ပုံနှိပ်တိုက်တွေညအချိန်အလုပ်စဉ်လို့မရတာတွေအင်တာနက်ကြောင့်ဆက်သွယ်ရေးစနစ်အခက်အခဲဖြစ်လာတာတွေရှိတဲ့အတွက်ကြောင့်ထုတ်ဝေတဲ့ရက်ထက်9ရက်နောက်ကျပြီးမှသာထုတ်ဝေနိုင်တာပါ။အရင်ကနိုင်ငံအတွင်းပြည်ဝင်နေတဲ့သတင်းတွေဖတ်ရှုလို့နိုင်ပေမဲ့လည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းစာအများစုကရပ်နားလိုက်ရတဲ့အတွက်ကြောင့်အဲ့ဒီသတင်းစာတွေလည်းရောက်မလာနိုင်တော့ပါဘူး။အဲ့လိုအခြေအနေမျိုးတွေမှာကျိုးတုဆလောင်းတွေကတဆိတ်သတင်းကြည့်ရှုဖို့အခွင့်အရေးတစ်ခုချန်ပါသေးတယ်
။မင်္ဂလာပါရှင်။ DVB ရုပ်မြင်သံကြားရဲ့နောက်ဆုံးရသတင်းတွေကိုတင်ဆက်ပေးပါရမယ်။
အဲ့ဒီအခွင့်အရေးကိုလည်းတိုက်မကြလိုက်ပါဘူး။ဧပြီလဒုတိယပတ်ကနေစပြီးတော့ TVB နဲ့မစ္စိမကြီးရှုလို့ရတဲ့ဆလောင်းတွေကိုစစ်အစိုးရလိုက်လံဖြုတ်သိမ်းကြတွေပြုလုပ်ကြကြောင့်သတင်းအဆက်အသွယ်ရရှိဖို့ခက်ခဲလာပါတယ်။ဒါအပြင်ကြိုတုရုပ်မြင်သံကြားအတန်ဖန်းဆက်တွေကိုတက်ဆင်အသုံးပြုဖမ်းယူကြည့်ရှုပါကရုပ်မြင်သံကြားနဲ့ဗီဒီယိုဥပဒေအရထောင်ဒဏ်တစ်နှစ်နဲ့တန်ငွေ5သိန်းအရေးယူခံရတယ်လို့စစ်အုပ်စုကမေလ4ရက်နေ့မှာကြေညာခဲ့ပါတယ်။အင်တာနက်မရှိတဲ့နေရာတွေကျိုးတုဆလောင်းကကြီးလုံးရတဲ့နေရာတွေမှာသတင်းအချက်အလက်တွေရရှိဖို့ရေဒီယိုကိုသာအားကိုးနေရတယ်လို့တန်ဖြူဆင်းမြို့နယ်ကဒေသခံတဦးကပြောပါတယ
်။
အခုဟာကဘယ်လိုဖြစ်သွားလဲဆိုတော့ဟိုလွန်ခဲ့တဲ့2000ခုနှစ်ကလိုမျိုးသတင်းတွေသိရှိဖို့ကရေဒီယိုကိုပဲအားထားရတော့တယ်။ပြီးတော့ TV သတင်းကြည့်ဖို့ဆိုတာကလည်းTVB မက်ဆီမလိုင်းတွေလည်းကြည့်လို့မရတော့ဘူ
း။ဒါပေမဲ့ပြည်သူတွေအများစုအားကိုးရတဲ့ရေဒီယိုကလည်းဝယ်ယူဖို့မလွယ်ကူလှပါဘူး။စောက်ဝနေရေးအတွက်ရုန်းကန်နေရတဲ့အခြေခံလူတန်းစားတွေအဖို့ရေဒီယိုဝယ်ယူဖို့မတတ်နိုင်ပါဘူး။ဝယ်လိုအားများမှုကြောင့်လည်းဈေးကွက်အတွင်းရေဒီယိုတွေပြတ်လတ်လာပြီးစိတ်နှုံတွေကလည်းမြင့်တက်လာပါတယ်။ပြည်သူတွေအတွက်တည်ငြိမ်ရယူပိုင်ခွင့်ဟန်တစ်ဖြည်းဖြည်းနဲ့အခက်အခဲတစ်ထပ်ခက်ခဲလာပါတယ်။အရင်လိုအင်တာနက်လိုင်းပြန်ဖွင့်စီချင်တယ်လို့တန်ဖြူဆက်ကပြည်သူတအူကဆိုပါတယ်။
ဒီကနေ့ကဒီပေါ့ကဒီကော့လိုင်း
ကဒီလိုပဲအင်တာနက်တွေပြန်ရချင်းတယ
်
အချိန်ကတက်နေပဲဖြစ်ဖြစ်အင်တာနက်ရမှကျွန်တော်တို့လည်းအလောလောရတာအဆင်ပြေသလိုသတင်းတွေလည်းသိရှိရမယ်
အခုကစပင်းရဲ့အစီအစဉ်ကိုနားဆင်ကြရအောင်ကျေးဇူးနဲ့လို့ဒီအချိန်ဖိတ်ထားရတာပြောလို့ပါတယ်ဒီတစ်ပတ်ဆောင်မကို Moon News Agency ရဲ့ဖရန်တီးယားမြန်မာသတင်းတော်တွေကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်ကျိုးအတန်အပတ်စဉ်အတန်မြင့်အစီအစဉ်ကိုဖရန်တီးယားမြန်မာ website ရဲ့ Facebook စာမျက်နှာပြင်ကျိုးအတန် Facebook စာမျက်နှာ SoundCloud YouTube အချို့တွေကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအထိနဲ့စနေနေ့နေ့မနက်6:00နာရီကနေ10:00နာရီအထိမှလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံရဲ့ဆက်စလန်ခွင့်ပြုရင်းနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SGC ကပံ့ပိုးပူးပေါင်းချပြီး Frontier မြန်မာနဲ့ကွန်မရှင်ပြည်ဝင်တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကျွန်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတိုင်းစီစဉ်ကိုနားဆင်နေတဲ့အတွက်ကျေးဇူးအထူးတင်ဆက်ပါတယ်ရှင်
။ဒီအတိုင်းအစီအစဉ်ကိုနားဆင်ကြရတာပါ။ VOA မြန်မာပိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့စနေညသကဝိုင်းအစည်းအဝေးကိုပြန်လည်ထုတ်လွှင့်မှာဖြစ်ပါတယ်။စကိုင်းတိုင်းမုံရွာမြို့ကထင်ရှားတဲ့တပိတ်ခေါင်းဆောင်ကိုဝင်းမိုးနိုင်အဖမ်းဆီးခံရပြီးနောက်စိတ်ထိခိုက်ခံစားနေကြရပေမဲ့လည်းတယောက်ကြရင်နှစ်ယောက်တက်မယ်၊တပွင့်ကြွေရင်နှစ်ပွင့်ဝေမယ်ဆိုတဲ့မယိုင်မလဲတဲ့စိတ်ဓာတ်နဲ့ချီတက်နေကြတယ်လို့ကိုဝင်းမိုးနိုင်နဲ့အတူမုံရွာစနပြပွဲတွေမှာရှေ့တန်းကပါဝင်သူတဦးဖြစ်တဲ့ကိုဝင်းစော်ခိုင်ကပြောပါတယ်ကိုဝင်းစော်ခိုင်ကိုကိုကျော်ကျော်သိန်းဆက်သွယ်မေးမြန်းပြီး VOA စနေညဇာကဝိုင်းမှာတင်ဆက်ပေးတာပါလေ
။ကိုဝင်းစော်ခိုင် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ တော့ကျွန်တော်ပထမဦးဆုံးမေးချင်တာကကိုဝင်းစောခိုင်တို့ရဲ့ရေဘော်ရဲ့တဲ့ပေါ့နော်ဘုံရမှာဘုံရဆနပြလှူရှောင်းမှုမှာဟလာအထူးပါဝင်ခဲ့သူတယောက်ဖြစ်တဲ့ကိုဝေမိုးနိုင်ဖန်ဆန်ထားတယ်အဲ့တော့ကိုဝေမိုးနိုင်နဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေကိုဝင်းစောခိုင်တို့ဗာများသိထားပါတယ်ခင်ဗျာ
ဘုံနိုင်နဲ့ပတ်သက်တဲ့ကျွန်တော်ဒီဘုံကသားတွေကိုတော့ဟိုကစပြီးသွားဆန်းသိကြတယ်အနေနဲ့မှာတကယ်မှောက်ခါလို့ခံထားရတယ်ခင်ဗျာအဲ့ဒီမှာသူတို့တရားနဲ့တော့မှာဒီပေါ့နော်ဟိုပြောတဲ့ဟိုတန်ဆက်ချက်ကြီးအချို့ကြားရတော့သူဟာဟိုကျမ်းမာတယ်အဲတော့ဒီစစ်စေးဟုတ်တယ်တော့ဟုတ်ပဲသူတို့ကအဲဒီကြိုးခေါ်သွားတယ်ဆိုတော့မျိုးတော့ကျွန်တော်တို့ဟိုသိရှိရတယ်
ဆိုတော့ကိုဝေမူဝေမူနိုင်ကကိုဝင်းစောခိုင်တို့အတူတွဲပြီးတော့နော်တောင်လျှောက်ဆန္ဒပြပွဲတွေမှာတောင်လျှောက်ပါခဲ့ကြတယ်ဟလာသူပန္တာလီပန္တာကြီးတို့တော့မှအဲ့လိုတင်စားပြီးတော့ခေါ်ကြတယ်အလုံးကလည်းဝိုင်းချစ်ကြတယ်ပေါ့နော်ဒါတိုင်းနိုင်ငံလုံးကပဲဆိုကြပါစို့ဆိုတော့အခုလိုမျိုးကိုဝေမူနိုင်ဖန်ဆန်လိုက်ရတဲ့ဖြစ်ရပ်ကဒီမုံရွာမှာရှိနေတဲ့ကိုဝင်းစောခိုင်တို့ရဲ့ဒီဆန္ဒပြကြောင်းတော်အုပ်စုတွေလူကြီးအပေါ်မှာဘလောက်ထိညာထိခိုက်မှုရှိခဲ့ပါတယ်လဲခင်ဗျာ
တောင်းလိုက်တဲ့ရောက်ဆက်မှာပြောတဲ့လူကိုဒီမကြာအောင်ဆိုချက်လိုက်တယ်ဒီအားလုံးကတော့ဒီဒီပြောပါတယ်ဒါဒီချီတော့ဒီတော့ကျုံရှင်တို့ပြောင်းတော့ပါတယ်ဒီအနေကြားရတယ်တော့ဆက်ဖြစ်တာဆက်ဖြစ်တဲ့ချိန်မှာလည်းကျွန်တော်တို့ဒီလိုကိုပြေဆုံးတယ်ပါတယ်ကျွန်တော်ဒီကိုမလိုက်တော့လည်းပါတယ်ကျွန်တော်တို့လည်းအစီအမီဖတ်စီခံလိုက်စင်ကြီးလဲကျွန်တော်တို့လည်းဒီဘောပေါ်ဆက်လုပ်နေတယ်တော့ဒီလိုကြည့်တော့လို့ဟိုတော့တဲ့ခါမှာတယောက်ကဖန်ခါရပြီဆိုတော့ကျွန်တော်တို့ရဲ့သမဂ္ဂတက်ပြီးတော့နောက်တစ်ယောက်ကဒီတော့ဆက်တိုက်ပြီးတော့ကြည့်တော့လို့ပေါ်ပေါ်လေးဆိုစီတားလိုက်ပြီးအဲ့ဒီလျှောက်ကြရတယ်เนาะကိုဒီကိုဒီစီးလို့ရတယ်ပေါ်ဆရာတို့ဆက်အောင်လို့လည်းကျွန်တော်တို့ပါထားပြီးချစ်တယ်အဲ့တော့ဟိုဒီတော့ဒီကျွန်တော်တို့ဒီဟာအကြည့်ဆရာသင်္ကေတဆရာသွားပါပြီကျွန်တော်တို့တရားကြရတယ်တရားကြက်တယ်ဒီဘက်ကတပတ်ဝင်လို့ဆိုရလို့လည်းကျွန်တော်တို့ရဲ့ကောင်းတော့တရားဆက်ပြီးတင်ထားပြီးတော့လက်ဆက်ကျွန်တော်ရဲ့ဒီမိုးနဲ့ရာဆောင်ပါတယ်ကျွန်တော်ကဒီတစ်ချောင်းကိုပြီးတော့တက်ပြီးတော့ဆက်လက်ပြီးပေါင်းတော့ပါဘုရားရဲ့စိတ်ဓာတ်တော့ကျွန်တော်စစ်တယ်ကျွန်တော်ကြည့်တယ်ပါဟု
တ်ကဲ့ပါဆိုတော့ကိုဝေမိုးနိုင်ပါဝင်ပေါ့လေဒီကိစ္စဆိုရင်မုံရွာမှာဒီဖန်စီခံရတဲ့လူရှိတွေ့နောက်ထိတဲ့တရားရသစုမဲ့လူရှိတွေ့အကြမ်းမြင့်ဘယ်လောက်များရှိသွားပြီလဲကိုဝေဆိုခိုင်
းဘုံရွာမှာတော့စွမ်းရဝန်ကျင်ပေါ့နော်ဒါဆိုတာဒီဘုံမှာလည်းဒီဘောထောင်ကြီးဆုံးမှာထားရတယ်စွမ်းတော့ဒီတော့ရှိဘူးဟိုဖန်စီခံရတဲ့အနေအထားကိုဒီတော့စတင်ရတဲ့ဒီဘောမှာနေ့စဉ်ဆိုလို့ဖန်စီခင်းနေဖို့ရှိရိုးစောင်းဒါမျိုးဖန်နေတာပေါ့ကျွန်တော်တို့ကိုကြီးတောင်းဖို့လက်ခံရစီတာပဲလူကြီး300ဆိုတော့ဖန်စီကြီးစိတ်တက်ခါတော့ဒီတောင်းပါစီပါတယ်သူခံဝင်လက်ပြန်တွက်တာတောင်းတော့စီပါတယ
်ဒီဆုံးတန်ရသူအစီအတွက်ရောတည်ထားပါလားကိုဇော်ခိုင
်ဒီဆုံးရသူကတော့ဒီဘဝမှာဆိုရင်ကျွန်တော်300ကိုကျော်လာပြန်ပါ400လောက်ကျောက်ပါတယ်ဖြစ်ထားလို့ရှိတယ်ဒီစကိုင်းတိုင်းတစ်ခုလုံးလက်ဆိုတော့တရားဝန်ကျင်လောက်ရှိကျွန်တော်ကြာဆုံးမှုကိုရှိထားလို့ပြောချင်ပါတယ်
ဟုတ်ကဲ့ဆိုတော့ဆန္ဒပြပွဲတွေကလည်းနေ့စဉ်လိုမျိုးပုံစံမျိုးနဲ့ဆက်ရှိနေတာကျွန်တော်တို့တွေ့နေရပါတယ်ဆိုတော့တစ်ဖက်မှာလည်းပဲစစ်တပ်နဲ့ရဲကရောအခုဘလို့နီးလန်းတွေနဲ့ချုပ်ခွဲမှုစူးစမ်းတာတွေဆက်ရှိနေပါလား
ဟုတ်ပါစစ်တပ်နဲ့ရဲကကျုပ်ဝင်တဲ့အခြေအနေဘလို့မျိုးကျုပ်ဝင်တဲ့အခြေအနေဆိုတော့ရင်းနှီးသောဆန္ဒပြပွဲတွေရဲ့ဒီလူဒီသားတွေကိုရင်ဆိုင်ရတဲ့အခန်းစီးတဲ့နေရာမှာဆိုရတယ်သူတို့ဟာတောက်ကြည့်တဲ့ဒီမစားနဲ့ဒီများပေါင်းတုံးတာတော့ကျွန်တော်တို့ဒီဘုံလိုက်ဟောဆက်ရပါပါတယ်ဒါလိုက်တော့ပါတယ်ကားလုံးအောင်တုံးလာလို့အများကြီးဒီစီးနေတဲ့စီးနေပြီးမှသွားလာနေတဲ့ဒီစီးကားကြီးများတုံးတဲ့ကားကြီးစီးနေပြီးတော့မှဒီတပိတ်ကိုချိရခံတာမျိုးကြီးနောက်ရက်ွက်တွေလာတာဒါဒီဝဲကြောင့်လည်းအလုံးနဲ့ပြတ်သွားပြီးတော့မှအဲစောင့်ကြည့်ပြန်ထောက်တာမျိုးတွေဒီလိုမျိုးအရောက်ဝက်နဲ့ဟောလက်လက်နဲ့ဒီလိုဆိုက်ကလေးနဲ့ပြတ်သွားတာမျိုးတွေရှိတယ်ဒီလို
ဟိုကနေလည်းမှာဒီဒါပေါ်ပေါ်ထည့်လဲဆိုလို့ရတယ်တဲ့ပြောတာဆိုတော့ဆောင်ကြည့်ထောက်လည်းဘုရားချုပ်ပြမှုတူလာတာတုံးက
ြဟုတ်ကဲ့ပါဒီ CDN လှုပ်ရှားမှုနေနဲ့ဆိုရင်တော့မိုးရွာမှာအခုဘယ်လိုအခြေအနေရှိပါလဲ
။ဒီတော့ကျွန်တော်တို့မိုးရွာမှာစတင်လိုက်ပြီဆိုကြရတယ်ပြီးတော့မှာ CDN လှုပ်ရှားမှုမှာပါဝင်နေကြတဲ့အဲကျွန်တော်တို့ပြည်သူ့ဝန်ကြီးတွေဟာဒီမှာကျွန်တော်စိတ်ဓာတ်ခိုင်ပါတယ်ပြောထားပါသေးတယ်။ကျွန်တော်တို့တက်ဖို့လောက်ထွက်လိုက်ဆိုတာလည်းဟိုကျန်းမာရေးဝန်ထမ်းတွေဆရာဝန်တွေဆရာမတွေပါသူတို့ကိုယ်ကြီးကိုယ်ကြီးရဲ့စော်တော်တဲ့စုံသက်တိုက်ပွဲရှိတိုက်နေဆိုတဲ့စိတ်တက်နေတဲ့အတူခုချိန်ထိကျွန်တော်တို့ရဲ့ဟိုတပ်ဦးလာတော့ပါလေပါနေတဲ့ဒီအားလုံးမှာရှိပါတယ်။နောက်ဖန်တီးမှုဆိုဆက်ဆင်းမှုဆိုရှိနေတဲ့ကြားမှာတော့ပါသူတို့တွေကခုချိန်ထိစာပြန်ကြောင်းနေတဲ့ရှိပါစီးကမ်းနေတဲ့ရှိပါကိုဒီကိုဒီဟာဒီ CDM ထောက်ရှားမှုတွေစတင်ပြီးတော့မှပါဝင်နိုင်မှုဆက်ပြီးတော့မှရော့မသွားဘူးဆိုတဲ့စိတ်ဓာတ်တွေနဲ့အင်္ဂါကြီးကြီးရဲ့ဆုံးဖြတ်ဖို့ပြင်နေတဲ့ဒီချိန်ပြီးတော့ကျွန်တော်ရက်ကြည့်ပြီးတော့အားမရှိလို့ဖြစ်ဆိုင်နေစီပါတ
ယ်။ဟုတ်ကဲ့ပါ။ဆိုတော့တစ်ဖက်မှာလည်းဆန္ဒပြပွဲတွေဆက်ရှိနေတယ်။စစ်ကောင်စီဘက်ကလည်းပဲအကြမ်းဖက်ဖြိုခွဲတာကအခုချိန်ထိညော့သွားတဲ့အရေးလက္ခဏာမတွေ့ရသေးဘူးပေါ့နော်။ဆိုတော့မိုးရွာမှာဆန္ဒပြတဲ့လူတွေဆက်ပြီးတော့တောက်ခံထားနိုင်ပါဦးမလားကိုမျိုးစောခိုင်ဆက်ပြီးတော့အခိုင်အမာဆန့်ကျင်ဆန္ဒပြနိုင်ပါဦးမလား
။မိုးရွာရဲ့ပြည်သူလူထုရဲ့တို့တက်ပြီးခိုင်မာတဲ့ဆုံးဖြတ်ချက်တွေနဲ့မြို့နယ်ပေါ့နော်အဲမော်ဝါမြို့နယ်ပြင်မာရောမော်ဝါရဲ့ရက်ွက်ဆင်းတွင်းမာရောလူသူရဲ့နိုင်ငံရေးအငြင်းကျေမှုတိတုံးညီလို့ဟိုအာနာရှင်ကိုချီးစားတဲ့စိတ်သက်တွေဟာကျွန်တော်အားအပြည့်မယ်ကျွန်တော်ဒုံးကျွားပြီးတော့မှဟိုအန်တုနီလာလို့ကျွန်တော်ကြည့်ရတယ်ဟုတ်မော်ဝါဆိုလို့ရရင်နေရမယ်ဆိုလို့ရင်လည်းလူကြီးဟာထောက်ကပ်သွားပြီဆရာတို့ရတယ်ဟိုစုတိုက်ကြမှာဖြစ်ဆိုတယ်လူပင်လေးဖြစ်ပါအောင်တဲ့စုပြီးတိုင်းတဲ့ထားချွတ်နိုင်တဲ့အနာရှင်ကိုတော်လာနိုင်တဲ့အသေးစိတ်တွေဟာတောင်ရှိနေတယ်လူမှုတော်တော်ကတော့ပါကျွန်တော်တို့ဘောဟာခိုင်ပါလို့ဆိုပြီးတော့ပါတယ်အကြီးမဲ့ပြီးသွားတော့ဖြစ်ကျွန်တော်တို့ဘောဟာဒီစီလုံးတွေကိုဒီစီကြတာပြီးတော့ကျွန်တော်တို့အခက်အခဲမျိုးတို့အင်းနေမှုတွေမျိုးတို့ရှိနေတဲ့ဒီဖားပါတော့ကျွန်တော်တို့ရဲ့တက်ဦးလာမယ်အခုချိန်ချိန်လေးတင်ရစရပြဆက်နိုင်ရတယ်လို့ရဲ့ဟောဒီစပိတ်ရာတိရက်ွက်စပိတ်ရတယ်သူရဲ့ဟောကိုကြီးကိုကြီးရဲ့လုံလုံမှုလုံလုံကြီးချိန်ကြီးကိုကြည့်ပြီးနေရစရလို့နော်လုံလုံကြီးအတိနဲ့ကိုကြီးကိုကြီးကပါဝင်ပြီးတော့မှစစ်ဟန္တာရဲ့စနစ်ကိုအကောင်းဆုံးတွန်းလာပြီးတော့မှအာသာဖြစ်စားရတဲ့စီးပါဘူ
းဟုတ်ကဲ့ပြဒီအခုကတော့လမ်းမထဲဆန္ဒပြပွဲလည်းရှိတယ်ဟလား CDN လှုပ်ရှားမှုလည်းရှိတယ်ဆိုဒီလိုနီးလန်းတွေအပြင်ကိုဝင်းစော်ခိုင်ရဲ့မြင်မှာစစ်ကောင်စီကိုတခြားဘယ်လိုနီးလန်းတွေနဲ့ဆန့်ကျင်လို့ရသေးတယ်လို့ပြောမြင်ပါတယ်ခင်ဗျာ
ဒါတော့ဆန့်ကျင်ရပြီဆိုတော့ခေါင်းပါကဘယ်လိုမျိုးလဲဆိုတော့ကျွန်တော်တို့ကလမ်းမတိုက်ပွဲကြီးဒါကျွန်တော်တို့မရှိမနေစတင်ပြီးတော့မှပတ်တော်ကဆန့်ကျင်လို့ကြာနေတော့မှဒီဆန့်ကျတာကိုရှိရတယ်အဲ့ဒီလိုပဲအဲဒီလိုမျိုးဒီလိုလမ်းရဆောင်ပြီးစီပြစီရတောက်တာ။တော့ကျွန်တော်တို့ရဲ့နိုင်ငံကြီးလမ်းကြောင်ဖြစ်တဲ့ ONG PLC ရဲ့ဒီဥဆောင်မှုနဲ့တောက်တိုင်ပုံရောင်းနဲ့ကျွန်တော်တို့ဟာအကြံအစည်ဆောင်ကြောင်ပါတော့ကြားလိုက်။ကျွန်တော်တို့လူလူဒီလမ်းပေါ်မှာရှိတဲ့ပြဿနာမျိုးတွေကစဉ်းစားကြရတယ်ပါတော့ကျွန်တော်တို့ကဒီလူလူဘာလို့ဖြစ်ကြရတာလဲဖြစ်ရမယ်။အလားဖြစ်တယ်မဟုတ်ပေါ်ပါလေ။ဖြစ်ရောက်တဲ့လုပ်ငန်းတွေဖြစ်ရတယ်နောက်စစ်ကောင်စီကိုလည်းအချစ်ချက်ပြင်းပြင်းနဲ့ထိုးနှက်နိုင်တဲ့ဒါအာဏာဖြစ်စံမှုမျိုးဖြစ်ခုဆိုရင်ကျွန်တော်တို့ကဘယ်လိုမျိုးအလုံးပါဝင်နိုင်တဲ့ရှင်းရှင်းလင်းလင်းကိုယာယီတွေစဉ်းစားကြရတယ်။ဒါကလည်းကျွန်တော်တို့ကအင်းနေမှုမျိုးစုံချုပ်ခွင့်မှုမျိုးစုံနဲ့ကြုံတွေ့လာတဲ့အခါမှာဒီလိုလူတို့ရဲ့ဘေးအန္တရာယ်တွေကြည့်ပြီးတော့ကဒီအလုံးပါဝင်နိုင်တဲ့ဘူးစတိတ်တွေကိုအလုံးကြီးအခွန်လုံးဝမဆောင်ဘူးကျွန်တော်တို့ရဲ့ဒီလိုလူတို့ရဲ့အခွန်ဘဏ္ဍာရီဒီမှာလည်းဟာသူတို့အတွက်စီတာဖြစ်လို့မရဘူး။ဒါဒီလိုမျိုးအနေထားနေလဲကျွန်တော်တို့ဟိုတွားလာလို့ရှိရတယ်။နောက်ဟိုလူတွေတပိတ်တွေအနောက်ကရဲကြောင်းတော့မတက်ဘူးဆိုတော့အားလုံးကြောင်းသားအားလုံးပါဝင်နိုင်တဲ့တပိတ်မျိုးစသည်ဖြင့်အာနာရှင်ကိုဖြည့်တက်ခြင်းဖြင့်ဖြစ်စီမဲ့အာနာရှင်ရဲ့တောက်တာမှလည်းများဟိုကြိုက်ထုံးနိုင်တဲ့ခွန်ဘန္နာပြည့်စုံနေလို့ဖြစ်နိုင်တဲ့
ကျွန်တော်ကဒီစက်တဲ့ပုံစံတွေနဲ့ကျွန်တော်ကဒီတစ်ဖိတ်နဲ့ဒီရေးတော်ပုံတွေအောက်ပိုင်းတွေကိုကျွန်တော်လမ်းတွေရှိတယ်အဲ့ဒီလိုပဲဒီစစ်ဆက်ပြီးတော့ပါမယ်လောက်ကြောက်ပါမယ်ကျွန်တော်ဒါပြင်ဆင်ကြပါဟုတ်ကဲ့ပြီတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မူရာနဲ့ပတ်သက်ပြီးတော့ဆက်တဲ့မိမြန်မှုပြောရမယ်ဆိုတော့နောက်တစ်ချိန်ဆက်တဲ့မိမြန်မှုကျွန်တော်အတော့ကိုကျွန်တ ပါဝင်နေတယ်။ဒါရဲ့ပြင်ကိုအခုလိုမျိုးဆက်သွယ်မြင်းမြန်းနာတွေကိုလည်းပဲလူပူတိုင်းထွက်ပြီးတော့နည်းနည်းတကွာထုတ်ပေါ်ပြီးတော့လက်ခံဖြည့်ဆို့ပေးနေတာလည်းရှိတယ်။ဆိုအဲ့ဒီပေါ်ကနေပြီးတော့ကို့အပေါ်မှာစစ်ကောင်စီကပို့ပြီးတော့ပြစ်မှတ်ထားလာမယ်။အန်ဒရယ်လာလာဝမာယောကိုဝန်ဆောင်ခဲ့တယ်။ဘယ်လိုသဘောထားပါလဲ။
စစ်တော်စီရဲ့ပြစ်ပတ်ထားမှုဆိုတာအဲ့ကျွန်တော်ကတော့အနာကျင်မှုဖြစ်တဲ့အခါမှာဓမ္မနဲ့အာရမနဲ့ရင်ဆိုင်လာရတယ်ဆိုရင်တော့ကျွန်တော်တို့ကဓမ္မဘက်ကနေပြောပါတယ်အရေးလက်ချက်ပြရမယ်ဆိုလို့ဒီဘူဝါဒကိုကတ်ဆက်ပြောပါအကြမ်းမဖက်တဲ့အနေနဲ့ငင်းချမ်းစွာကျွန်တော်တို့ကအာအတူနဲ့ဆောက်ကောင်ကိုလည်းကျွန်တော်တို့ကရမ်းမဟုတ်စပြီးတော့မှဆက်ပြရပါအဲ့လိုလိုဖတ်ပြီးတော့မှရင်ဆိုင်တဲ့အခါမှာအနာစာသိမှုဆိုရရည်ပြောပါကျွန်တော်ဖန်ဆင်းလိုက်တယ်ဆိုတော့ဒီမျိုးမျိုးနဲ့စတင်ပြောပါသူသားမှုကိုလောက်ကြရဲအဲ့လိုသူသားတဲ့ခါမှာလည်းကျွန်တော်တို့ညီကိုတွေဟာသူ့ကိုစောက်စောက်ကိုစောက်စောက်ဆိုရရင်လည်းလုံလုံနဲ့နေရာတွေဒီမှာတော့သူဟာအတူတူရှိကြဟိုစစ်တလူနေရာအခိုင်အမာမှုတွေလည်းရှိတယ်လို့နောက်ပြီးတော့ဒီပင်မတဲ့လူအင်အားများစွာကိုကူးဆောင်ရတဲ့ခါမှာသူတို့ဟာဒီမှာဆက်ဆိုရစ်ဆက်ချက်ချက်ပူနေတယ်ကျွန်တော်တို့ရဲ့အုံပေါင်းနေဒီဟိုခြေစံနဲ့ပြစ်ခုခြေသူချင်းဆောင်မှုမျိုးစုံကိုကျွန်တော်လုပ်လာတာရှိပါတယ်ချင်းဆောင်မှုမျိုးစုံနဲ့ကလုပ်လာတဲ့ခါမှာကျွန်တော်တို့တွေဟာဒီနာတဲ့နိုင်ငံတော်အတွက်ကျွန်တော်တို့ဟာကျွန်တော်တို့ရဲ့လူငယ်တွေကျွန်တော်တို့ရဲ့မျိုးဆက်တွေကျွန်တော်တို့ထင်တော်တဲ့တက်တဲ့ตาတဲ့မျက်တဲ့အဲ့ဒီကိုကျွန်တော်တို့ကထားခဲ့တယ်ပေါ့အဲ့လိုမျိုးစိတ်သက်တွေနဲ့ကျွန်တော်တို့ဟာဒီကိုယ်သက်တွေသိရင်သိပါပဲသူတို့စိတ်ခတ်မယ်ဆိုရင်တော့မဟုတ်စိတ်ခတ်ပါကျွန်တော်တို့ရဲ့ဥပေါင်းတွေကိုဟိုကြည်သာကောင်းလာတယ်ကျွန်တော်မလွတ်တယ်လို့ကျွန်တော်တို့ရဲ့ခန္ဓာကိုယ်ကိုလည်းကြည်သာဝတ်ပြီးတော့ပါတယ်ကျွန်တော်တို့ဒီရှိတယ်ပါအဲ့ဒီလိုနဲ့ကျွန်တော်တို့ရဲ့ဒီတပ်ဦးမှာကျွန်တော်တို့ဟာနေနေရစက်ဒီထပ်ပြီးတော့မှပဲငင်းချပါဆန္ဒကိုထုတ်ပေါ်ပြီးတော့မှလာတတ်တယ်ကျွန်တော်တို့ရဲ့နိုင်ငံတော်ကျွန်တော်တို့ရဲ့လူစက်တွေဆိုပြီးတော့ကျွန်တော်တို့အားဆုံးဆုံးချင်းလေးဆက်ပြီးတော့မှတိုက်ပွဲကိုကျွန်တော်တို့ပေါ်ရင်းကြပါအ
ခုလိုမျိုးကိုလိုပဲပေါ့နော်နိုင်ငံတော်မှာဆန္ဒပြနေကြတဲ့လူတွေဆန္ဒပေးနေကိုစန့်ကျင်ကောက်ွက်နေကြတဲ့လူတွေအဲ့ဒီလူတွေကိုရောကိုဝင်းစော်ခိုင်ဘာများပြောခြင်းပါတယ
်အဓိကတော့ဗျာဒီခုချိန်ကကျွန်တော်တို့ကဟိုဖြစ်တဲ့စနစ်တဲ့နိုင်ငံတော်တစ်ခုဒီစောက်ဖို့တက်တယ်ဒီငွေဥဒေါ်လာကြီးကကျွန်တော်တို့ပြည်သူလူထုရဲ့အတက်သွေးကြီးချွေးများစွာကျွန်တော်တို့ပေးဆက်ရဖို့လူခုရင်းနဲ့ပတ်သက်တဲ့ခင်းနေမှုတွေဆိုတော့ကျွန်တော်တို့လေးကိုစုံစမ်းဖို့လက်နာဖို့လို့ဆိုတော့ကျွန်တော်တို့ကရှိခဲ့ရတဲ့အခြေအနေမျိုးရှိတယ်အဲ့တော့ကျွန်တော်တို့လူထုနှစ်ပေါင်းများစွာကဟိုမှာရတော့ရခဲ့တဲ့စပါခွင့်လေးတစ်ခုဖြစ်တဲ့ကျွန်တော်တို့ဟာလူမျိုးဘာသာဒေသမရင်းယူဝါဒတွေပေါ်မှာရှိတယ်မျိုးကိုယ်တိုင်ခြားရတာလို့ပြောတယ်ရှိတော့ဘူးပြောလိုက်တာပါအားလုံးကဘာလဲဆိုတော့ဒီမျိုးပစ္စည်းထက်ရကြည့်အောင်စုကြီးကိုကျွန်တော်တို့အကြောင်းသွားကြတော့ဆိုတော့ပုံမှန်လိုက်ကျွန်တော်တို့ပြန်လည်ရဖြစ်တယ်အဲ့တော့တိုင်းပြည်ကိုနှစ်ပေါင်းများစွာဒုက္ခပေးခဲ့တဲ့ပုံရံတွေဖြစ်တဲ့အကြဖက်စစ်အုပ်စုကိုတော့ကျွန်တော်တို့ဟာတုံးလာတုံးလာချိန်ပေါင်းတာတွေပြီးတော့မှသူချီကြည့်တဲ့ဟုတ်တဲ့အခွန်အရေးနဲ့ကျွန်တော်တို့ရဲ့လက်တကမ်းကိုစောင့်တာပါအဲ့တော့လူလူကြားမှာသူတို့တွေကိုစက်ကျင်တော်တန်နေတဲ့အင်အားစုတွေကြားမှာတိုင်းသားလူမျိုးအားလုံးရဲ့ကြားမှာအာဏာရှင်ဆက်ဆက်ကနှစ်ပေါင်းများစွာတုံ့ပြန်ခဲ့တဲ့တွေးခွဲတဲ့အခြေအနေတွေဒါတွေကိုကျွန်တော်တို့ကဒီချိန်မှာလုံးဝဖြစ်တော့ဘူးလုံးဝဖြစ်တော့တဲ့ဒီမှာကျွန်တော်တို့ရဲ့ဘုံရံဒီပါအကျန်းဖက်စစ်အုပ်စုကိုဟိုတိုက်ဆက်ဖို့ဖြစ်တယ်တော်လာလို့ဖြစ်တယ်။ဒီအဲ့ဒီလိုမျိုးကျွန်တော်တို့ရဲ့ဘုံပန်းလိုက်ဘုံဒီမှန်ချက်ဖြစ်တဲ့ Federal Democracy ပြောင်းရေးတည်ဆောက်ရေးအတွက်ကျွန်တော်တို့အထူးတည်ပြီးစီးနှောင်းနေကြတာပဲပြောပြချားဖို့တော့
ကူကရက်လဲကြလာပြီဆိုတဲ့အခါကျတော့တစ်ဖက်မှာလည်းဖြင်းနေမှုပြုတ်ခွဲမှုကလည်းတိတ်ပြင်းထန်တယ်ဆိုတဲ့အခါကျတော့ဟလာအချို့မှာတွတ်ဆုတ်လာတာတွေရှိပါတယ်စိုးရိမ်လာတာတွေရှိပါတယ်ကြောက်ရွံ့လာကြတာတွေရှိပါတယ်အားရော့လာသူတွေရှိပါတယ်ဒီလူတွေကိုရောကိုဝင်းစောခိုင်းဘာများပြောချင်ပါသလဲဆိုတော့
ဖြင်းနေမှုတွေเนาะဟိုတုံ့တွေးရတဲ့အခါကြည့်လို့ရပါတယ်ကျွန်တော်တို့ရဲ့ဟိုနိုင်ငံကြီးရဲ့ဒေနီယာအမပဲကြောက်နေဒီဒေနီယာမှရှိနေတဲ့တီတူပဲရှိနေဒီကျွန်တော်တို့ရဲ့လုံသားကျွန်တော်တို့ရဲ့အချင်းကိုဖြစ်ခဲ့ချင်တာပါပဲဒီတော့ဒီငါတင်ဖို့တွေကိုကျွန်တော်တို့ကလေးရက်ပြည့်ပြီနဲ့ကျွန်တော်တို့ဟာကြာဆုံးသွားတဲ့ရေဘော်ကြီးရဲ့ပြည်ဆက်ဆက်မှုကြီးဂုံတိတ်ခါလေးဒါတွေကိုကျွန်တော်တို့တန်ဖိုးထားပါပါနောက်ထပ်ကျွန်တော်တို့ဒီတောက်စိတ်တွေကြုံလာပြီဆိုတိုင်းကျွန်တော်တို့ပြန်ပြီးတော့မှကျွန်တော်တို့ပြန်ပြီးတော့ပြည်ပြာကျွန်တော်တို့ရဲ့ခေါင်းဆောင်တွေဟောဒီနိုင်ငံကြီးရဲ့တဝါမှာရှိနေတဲ့ဒီလူလူလူကြီးဗတရားဆန်းလင်းဆန်းတဲ့ဒီလူလူကြီးတို့ရောက်ဖို့ပဲနော်ခုကွယ်လွန်သွားကြတဲ့ပြည့်စက်သွားကြတဲ့ကြာဆုံးသွားတဲ့အာသာညီတွေရဲ့ဂုံတွေသူတို့ကိုဦးမြတ်တဲ့နေတယ်ကျွန်တော်တို့လူတွေဟာဟောဒီသားနိုင်ငံကိုကြောက်သွားပြီးတော့မှဒီလိုဘုံကြီးကအော်ပွဲစီဆိုတော့ကျွန်တော်တို့နေတာမရောက်ကြအောင်ဒါသွားကြဖို့ပေါ့ကျွန်တော်တို့ဒါလေးနဲ့ထားပြီးတော့ပေါ့ကျွန်တော်တို့အလုပ်ကြရမယ်တက်ကြွားရမယ်မရောက်ကြအောင်လည်းကျွန်တော်တို့တိုက်ပွဲကိုပါဝင်ပြီးတော့ပါဒီလိုဘုံကြီးရဲ့အော်ပွဲစီဆိုတော့ကျွန်တော်တို့အခုချိတက်ကြပါတော့
ဟုတ်ကဲ့ပါကိုဝင်းစောခိုင်းအနေအကြားကနေပြီးတော့အခုလိုပြဆိုပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အရင်တွေပေါင်းကင်းဝေးပြီးတော့လူချင်းနဲ့ပန်းတိုင်းလမ်းတက်နိုင်ပါစေခင်ဗျာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ပေးစဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
် VOE မြန်မာဝိုင်းတနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုသွားရရှင်နေနားဆင်နေရတာဖြစ်ပါတယ်အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးညို့ကိုဒေါခင်မျိုးသက်ကတင်ပြပါမယ်ခင်ဗျာ
စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကိုစစ်တပ်နဲ့ရဲကပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲမြန်မာနိုင်ငံတော်ဟန်ရန်ကုန်မန္တလေးအပအဝင်မြို့အတော်များများမှာစနေနေ့ကလည်းဆန္ဒပြခဲ့ကြပါလေ။တဝဲမှာတက္ကသိုလ်ကျောင်းသားတွေ၊ကျောင်းဆရာဆရာမတွေ၊အင်ဂျင်နီယာတွေပါတဲ့ဆန္ဒပြသူတွေကမနေ့အာယုံမတက်ခင်မှာရောနေ့လယ်နဲ့ညနေဘက်တွေမှာပါစစ်တပ်နဲ့ရဲတွေကိုရှောင်ကွင်းဆန္ဒပြခဲ့ကြတာပါ။ရန်ကုန်ကမြို့နယ်တချို့မှာစနေနေ့ကမျက်တပြက်တပိတ်ပျောက်ကြားတပိတ်တွေပြုလုပ်ခဲ့ကြသလိုစစ်ကောင်စီရဲ့အကြောင်းတွေပြန်ပြီးဖွင့်မှုစ조사မှုကိုကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုစနေနေ့ကစကိုင်းရှမ်းပြည်နယ်ပင်လောင်မော်လမြိုင်တနင်္သာရီတိုင်းရေဘူးတို့မှာပြုလုပ်ခဲ့ကြတာပါဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ8ရက်နေ့အထိစစ်တပ်နဲ့ရဲကြောင်တေဆုံးသူပေါင်းက986ယောက်ရှိပြီလို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ရှောက်ရေးအသင်း AAPP ကသတင်းထုတ်ပြန်ထားပါတယ်။ကရင်ပြည်နယ်ဖားပုံခဲမှာမြန်မာစစ်တပ်ရဲ့မတ်လ29ရက်လေကြောင်းတိုက်ခတ်မှုကြောင့်တေဆုံးပျက်စီးမှုတွေနဲ့တောတောင်တွေထဲမှာအခုချိန်ထိဒေသခံတွေပုံအောင်နေရတာကို Free Burma Ranger အဖွဲ့ကမေလာဆန်းမှာရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းကိုတောက်ကြံနေမှာထုတ်ပြန်လိုက်ပါတယ်။ဖားပုံခဲဒေဘူးလို့ရွာကိုမြန်မာစစ်တပ်ကနှစ်ကြိမ်တိုင်တိုင်လေးရင်နဲ့ဘုံနာကျဲခဲ့တဲ့အတွက်တေဆုံးသူ3ယောက်နဲ့ဒဏ်ရသူ8ယောက်ရှိတဲ့အပြင်စာတင်ကြောင်းနဲ့နေအိမ်တွေပျက်စီးခဲ့ရတာကိုရောအခုချိန်ထိတောတောင်တွေထဲမှာဒေသခံတွေပုံအောင်နေရတာကိုမှတ်တမ်းတင်ထားတာဖြစ်ပါတယ်။တင်းင်းမင်းနဲ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အထင်ကြီးကြောင့်ဗီအိုအေမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းဘေးရန်ရဲ့အမျိုးမျိုးကနေကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
ကျွန်မခင်မျိုးသက်ပါ This program